Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာတောရရှင်လေးကိုလက်စိတ်ကျမ်းမှရှိကြပါစီခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဇူလိုင်လ15ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ24/40/51တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ။
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမှတ်အင်ဂျင်နိုင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါသမရထရမ့်ဟာပြည်တွင်းခီးစဉ်တိုးဝဲမြောင်းနေမှာစကော့တလန်ကဒူဘိုင်ကောက်ကွင်းကိုသွားလည်ပြီးသူ့ကိုကန့်ကွက်ဆန္ဒပြတာတွေလည်းဆက်ရှိနေပါတယ်လုံခဲမှာမြေပြိုရဲဖြစ်ရတွင်ရေမစေးကြောက်ရှောက်ပွေသူ15ဦးထဲမှနေတည်ဆုံ45ဦးထဲမှနေဒဏ်ရာရပါတယ်ကမ္ဘာကလာဘလုံးပြိုင်ပွဲနောက်ဆုံးဘလူပွဲဖြစ်ခရိုအေးရှားနဲ့ပြင်သစ်တို့ဒီကနေ့ညရှင်းပိုင်းကစားကြမှာဖြစ်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ
ဟုတ်ပါခင်ဗျာတိုင်းနိုင်ငံမှာတည်တံ့ကြခံနေရတဲ့မြန်မာလူငယ်တွေကတူထောင်ထဲမှာဘယ်လိုအခြေအနေနဲ့ရင်ဆိုင်နေရပါသလဲ
။ဟောအခုတို့တိုက်ပွဲထားတာတို့လေးရနေရနေစပြီးတော့တိုက်ပွဲဆန်းတယ်ပေါ့။အဲဒီတိုက်ပွဲကတလားကြာမယ်
ဒီအကြောင်းသတင်းပြဖို့ချက်ကိုနားဆင်ရမှာဖြစ်တယ်လို့ဒီကနေ့ညကျင်းပမဲ့ကမ္ဘာဖလားဘလူပွဲမှာဘယ်အသင်းကအနိုင်ရရှိမလဲဆိုပြီးတိရစ္ဆာန်လေးတွေကခံမှန်းကြတဲ့စိတ်ဝင်စားဖို့သတင်းကိုလည်းတင်ဆက်အောင်မှာပါအဲဒီနောက်မှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြဖို့ရှိပါတယ်အခုရင်ဆုံးတော့တင်းငွေနေမနေ့ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးပါအောင်ခင်ဗျာ
ပြည်ထောင်နိုင်ငံမှာလေးမြောက်ခီးစဉ်ဖြစ်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာခီးစဉ်သွေးမြောက်စနေနေ့မှာတော့စကော့တလန်နောက်တောင်ပိုင်းကဒူဘိုင်နဲ့တန်ဘယ်ရီအပန်းဖြေခောက်ကွင်းကိုသွားလည်ပါတယ်။တနင်္လာနေ့မှာတော့သမ္မတထရမ့်မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဖင်လန်နိုင်ငံဟယ်စင်ကီမြို့မှာထိပ်သီးစည်းဝေးလုပ်မှာပါ။ခောက်ကွင်းမှာသမ္မတထရမ့်ရှိနေတဲ့အချိန်တွင်အနာဂတ်ပင်လယ်ကမ်းခြေမှာစုဝေးနေကြတဲ့ဆန္ဒပြသူတွေဟာသူတို့ကိုသမ္မတထရမ့်မြင်အောင်တောင်ကုန်းလေးတစ်ခုပေါ်ကိုတက်ပြီးထရမ့်အလိုမရှိ KKK အလိုမရှိလူမျိုးခွဲခြားရေးဝါဒီအမေရိကန်လူမရှိစသဖြင့်ကြွေးကြော်အော်ဟစ်ပြီးဆန္ဒပြကြပါတယ်။ KKK ဆိုတာကလူဖြူလူမျိုးရေးအစွန်းရောက်ဝါဒီ Ku Klux Klan အဖွဲ့ကိုရည်ညွှန်းတာပါ။သမ္မတထရမ့်ကအဲ့ဒီဆန္ဒပြသူတွေဘက်ကိုလက်ဝှေ့ရမ်းပြတဲ့ပုံတွေ့ရပါတယ်။အဲ့ဒီတန်ဘယ်ရီကဆန္ဒပြပွဲတွင်ဆန္ဒပြပွဲလူပဲအီဒင်ဘတ်မြို့မှာလည်းလူ6,000လောက်စုဝေးဆန္ဒပြကြပြီးအဖမ်းအဆီးမရှိဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီဆန္ဒပြပွဲမှာသမ္မတထရမ့်ကိုလေမော်ယောင်ကလေးလေးလိုပုံဖော်ပြီးတယောပြုတ်လုထားတဲ့မိုးပြံပူပေါင်းကြီးတွေကိုလည်းလွတ်တင်ထားပါတယ်။တောက်ကြံတွေကလန်ဒန်မြို့တော်မှာလုပ်တဲ့ဆန္ဒပြပွဲမှာတော့လူပေါင်း2,000ခွဲကျော်ပါဝင်တယ်လို့စီစဉ်သူတွေကပြောပါတယ်
။ NATO မဟာမိတ်အဖွဲ့ဝင်နော်ဝေးနိုင်ငံကိုရောက်ရှိနေတဲ့ American ကာကွယ်ရေးဝန်ကြီး James Mattis ဟာစနေနေ့က Oslo မြို့တော်မှာနော်ဝေးအစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက် NATO မဟာမိတ်အဖွဲ့အတွက်ငွေကြေးပုံမှုထည့်ဝင်သွားမှာဖြစ်တယ်လို့ကြေညာလိုက်ပါတယ်။ကာကွယ်ရေးအသုံးစရိတ်ကိုပြည်ရင်းထုတ်ကုန် GDP ရဲ့100ခိုင်နှုန်းအထိသုံးဆွဲရမယ်ဆိုတဲ့ NATO အဖွဲ့ရဲ့ညီမှန်းချက်အတိုင်းနော်ဝေးအနေနဲ့တန်တိတ်ထန်ချထားကြောင်းကာကွယ်ရေးဝန်ကြီး Frank Beck Rasen ကဆိုပေမဲ့အသေးစိတ်အချက်လက်တွေကိုတော့ပြောကြားသွားခြင်းမရှိပါဘူး။လာမယ့်နှစ်တွေမှာနော်ဝေးအစိုးရဟာကာကွယ်ရေးအသုံးစရိတ်ကိုဆက်လက်ပြီးအဓိကမြင့်တင်သုံးဆွဲသွားမှာဖြစ်တယ်လို့သူကပြောပါရယ်။လက်ရှိရေနံနဲ့ချမ်းသာနေတဲ့နော်ဝေးနိုင်ငံအနေနဲ့ကာကွယ်ရေးအသုံးစရိတ်အတွက် GDP ရဲ့ 1.6 ရာခိုင်နှုန်းပဲသုံးဆွဲနေတာဖြစ်ပါရယ်။2014ခုနှစ်က NATO သဘောတူညီချက်အရအဖွဲ့ဝင်နိုင်ငံတနိုင်ငံချင်းစီအနေနဲ့2024ခုနှစ်ရောက်ချိန်မှာကာကွယ်ရေးအသုံးစရိတ်ကိုကိုယ့်ရဲ့ပြည်ရင်းထုတ်ကုန် GDPပြီး200ခိုင်နှုန်းအထိသုံးဆွဲရမှာဖြစ်တယ်လို့ဆိုပါရယ်နေတိုးကောင်းဆောင်တွေနဲ့သမ္မတဒေါ်နယ်ထရမ့်တို့အကြိတ်နဲ့ဆွေးနွေးပွဲအတွင်းသူတို့ရဲ့အာမခံချက်တွေရရှိအောင်သူ့အနေနဲ့ပြောဆိုနိုင်ခဲ့တာဖြစ်တယ်လို့သမ္မတထရမ့်ကပြောပါရယ်ရှင
်အစ္စရေးနိုင်ငံနဲ့ဂါဇာကလက်နက်ကိုင်အဖွဲ့တွေကြားစနေနေ့မှာပြစ်ခတ်ရက်ဆဲလိုက်ပြီးလို့ပါလက်စတိုင်းတာဝန်ရှိသူတို့ကပြောပါရယ်ပါလက်စတိုင်းတွေကအစ္စရေးဘက်ကိုဒုံးကျည်တွေနဲ့ပစ်ပြီးအစ္စရေးကလည်း2024ခုနှစ်စစ်ပွဲပြီးကြတဲ့ကဆိုရင်ဂါဇာကို၄ချောင်းကနေအပြင်းထန်ဆုံးတိုက်ခိုက်ပြီးတဲ့နောက်အပြည့်ရသဘောတူကျဲချသွားကြတာပါ။အဲဒီတိုက်ခိုက်မှုတွေအတွင်းပါလက်စတိုင်းဆယ်ကျော်သက်2ဦးသေဆုံးတယ်လို့ Reuters သတင်းဌာနကရေးပါတယ်။စနေနေ့အစောပိုင်းမှာနောက်ဆုံးတိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်အပြည့်ခတ်ရဆဲရေးအတွက်အီဂျစ်နိုင်ငံကဂျာဝင်စစ်ဆက်ပေးတာဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။မလ30ရက်နေ့မှာသတင်းပတ်စင်ဆန္ဒပြပွဲတွေစဖြစ်ကြတဲ့ကဆိုရင်ပါလက်စတိုင်းလူမျိုး100ကျော်သေဆုံးရပြီပါပြီ။အနောက်ဘက်ကဒေသကဘီဒိုအင်းလူမျိုးတွေရဲ့ကြေးရွာတစ်ခုကိုအစ္စရေးအာဏာပိုင်တွေကဖျော်ဖြတ်ပစ်မဲ့အစီအစဉ်ပေါ်ခန့်ကွက်ဆန္ဒပြတာလို့ပါလက်စတိုင်းတွေကပြောပါတယ်။အဲ့ဒီကြေးရွာကိုဖြိုဖျက်မဲ့အစီအစဉ်နဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချဖို့အနိုင်ဆုံးဩဂုတ်လ15ရက်နေ့ထိရွှေ့ဆိုင်ထားမယ်လို့အစ္စရေးတရားရုံးချုပ်ကတောက်ကြနေမှာပြောပါတယ်
ဟေတီနိုင်ငံမှာအစိုးရရဲ့ဓာတ်ဆီဈေးနှုန်းမြင့်တင်မဲ့အစီအစဉ်ကိုအကြီးအကျယ်ကန့်ကွက်တဲ့ဆန္ဒပြပွဲတွေရက်အတန်ကြာဖြစ်ပြီးတဲ့နောက်စနေနေ့ကဝန်ကြီးချုပ်ယာရုကနေနှုတ်ထွက်သွားပါတယ်။ဝန်ကြီးချုပ်ယက်ကီလာဖွန်တွန်ကသူ့ရဲ့နှုတ်ထွက်စာကိုသမရစီတင်သွင်းခဲ့ကြောင်းဟေတီအောက်လွှတ်တော်အစည်းအဝေးမှာစနေနေ့ကကြေညာခဲ့ပြီးသမရကလည်းလက်ခံကြောင်းဝန်ကြီးချုပ်ကအတည်ပြုပြောကြားခဲ့ပါတယ်။ဒီကနေ့သတင်းဘက်ကဓာတ်ဆီဒီဇယ်ဆီနဲ့ရေနံဆီရဲ့ဈေးနှုန်းတွေအဓိကမြင့်တင်မဲ့အစီအစဉ်ကိုအစိုးရကကြေညာလိုက်ချိန်ကစပြီးဟေတီနိုင်ငံမှာမငြိမ်မသက်ဖြစ်လာခဲ့တာပါ။အထူးကယုံဆန္ဒပြမှုတွေကြောင့်အ ਨੇ ဆုံးလူလေးဦးသေဆုံးခဲ့ပါတယ်။အစိုးရဘက်ကဈေးနှုန်းမြင့်တင်မဲ့အစီအစဉ်ကိုရပ်ဆိုင်းခဲ့ပေမဲ့နိုင်ငံရေးမတည်မငြိမ်မှုရလက်ဖြစ်စနေနေ့ကပြုလုပ်တဲ့အောက်လွှတ်တော်အစည်းအဝေးပွဲမှာအစိုးရပေါ်အယုံကြည်မရှိဆိုတင်သွင်းမဲခွဲခြင်းခံခဲ့ရပါတယ်ရှင်။
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့ဒီနေ့မနေ့ဖက်တဲ့တွင်ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကချင်ပြည်နယ်ဘားကန့်ဒေသကကြောက်စင်းတူဖော်တဲ့ဒေသမှာစနေနေ့မွန်းလွဲ2နာရီကျော်ကမြေပြိုတဲ့အတွက်ရေမစေးကြောက်ချောက်ဖွေသူ15ဦးထဲမှနေတည်ဆုံးပြီးနောက်ထပ်45ဦးထဲမှနေဒဏ်ရာသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတူကပြောပါတယ်။လုံခင်းဒေသမှာဖြစ်သွားတဲ့အဲ့ဒီမြေပြိုမှုကနေတည်ဆုံးသူတွေကိုမြေစာပုံအောက်ကနေချောက်ဖွေတွေ့ရှိပြီးဒဏ်ရာရသူတွေကိုတော့အနီးကစေယုံတစ်ခုကိုပို့လိုက်ပြီးတဲ့နောက်ညနေ9နာရီခွဲလောက်မှာတည်ဆုံးဒဏ်ရာရသူချောက်ဖွေရေးလုပ်ငန်းကိုရန်နာလိုက်ပြီးဒီကနေ့မှပြန်ဆမယ်လို့ဘာကမျိုးနယ်အချုပ်ရေးမှူးဦးကျော်စွာအောင်ကပြောတာကို Riders သတင်းတပုတ်မှာဖော်ပြထားပါတယ်။နောက်ထပ်ပျောက်ဆုံးနေသူတွေရှိတယ်ဆိုရင်သတင်းပို့ချဖို့အဲ့ဒီဒေသကလူတွေကိုပန်ကြားထားတယ်လို့လည်းသူကပြောပါတယ်။ဒဏ်ရာသူတွေထဲမှာအခြေအနေစိုးရိမ်ရသူတွေပါပြီးတေဆုံးသူအခြေတွေဒီထက်ပိုများနိုင်တယ်လို့အဲ့ဒီဒေသကအလို့သတင်းတော့ကိုစောမိုးထက်ကအပြည့်အဝကိုပြောပါတယ်။ဘာကန်ဒေသမှာအခုလိုမြေပြိုကြတဲ့ဖြစ်ရပ်တွေမကြာခဏဖြစ်လေရှိပြီးပြီးခဲ့တဲ့မေလမြေပြိုကြတဲ့ဖြစ်ရပ်မှာလူ14ယောက်ထက်မနည်းတေဆုံးတယ်လို့2015ခုနှစ်ကဖြစ်ရပ်မှာဆိုရင်လူ100ကျော်တေဆုံးပါတယ်။မြန်မာနိုင်ငံမှာကြောက်စင်းတူဖော်တဲ့လုပ်ငန်းဟာ2014ခုနှစ်ကတန်ဖိုးငွေအမေရိကန်ဒေါ်လာ31ဘီလီယံပတ်ဝန်းကျင်ရှိတယ်လို့သဘောပေါက်ပတ်ဝန်းကျင်ရေးရာလှုပ်ဆော်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Global Witness အဖွဲ့ကခန့်မှန်းထားပါတယ်။အဲဒီကြောက်စင်းအများစုကိုတရုတ်နိုင်ငံကိုခိုးထုတ်ကြတာလို့ကြွမ်းကျင်သူတွေကပြောပါတယ
်။အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်နားမှာရှိတဲ့နိုင်ငံတကာရေပိုင်နက်ထဲမှာတရုတ်တရှိုးတင်မော်တစင်ရောက်ရှိနေတာကိုအနီးကပ်စောင့်ကြည့်နေကြောင်းအမေရိကန်ရေတပ်ကပြောပါရယ်အမေရိကန်ပြည်ထောင်စုကဥဆောင်ပြီးနိုင်ငံပေါင်း25နိုင်ငံကပါဝင်တဲ့ကမ္ဘာအကြီးဆုံးရေတပ်စီးရေးပြလေ့ကျင့်မှုကိုဟာဝိုင်ကျွန်းနားမှာပြုလုပ်နေတာပါတရုတ်တရှိုးတင်မော်ဟာနိုင်ငံတကာစီးရေးလေ့ကျင့်မှုကိုထောင်လန်းနေကြောင်းအမေရိကန်ကာကွယ်ရေးအရာရှိတအုပ်က VOA ကိုတောက်ကြားနေကပြောပါရယ်အဲ့ဒီတရုတ်တင်မော်အနေနဲ့အမေရိကန်ရေပြင်ပိုင်နဲ့အပြင်ဘက်မှာဆက်ပြီးရှိနေဖို့နဲ့အခုလေ့ကျင့်နေတဲ့ Pacific သမုဒ္ဒရာရန်ဝန်းရေချောင်းဆိုင်ရာစီးရေးလေးချက်မှုကိုနှောက်ရှက်မဲ့အပြုတ်မှုမဆောင်ရွက်ဖို့မျှော်လင့်ကြောင်းအမေရိကန်ရေတပ်ရဲ့ Pacific ဌာနခွဲပြောခွင့်ရပုဂ္ဂိုလ်ကဆိုပါရယ်အဲ့ဒီတင်မော်ဟာဗုဒ္ဓဘုနေကဟာဝိုင်ရေပိုင်နဲ့ထဲကိုဆက်ရောက်လာခဲ့ပြီးအမေရိကန်အထူးစီးပွားရေးဇုံပိုင်နဲ့အတွင်းလှုပ်ဆောင်နေကြောင်းရေတပ်အရာရှိကပြောပါရယ်မေလာက Ring Bell လို့ခေါ်တဲ့ Pacific ရဝန်းဆိုင်ရာစီးရေးလေးချက်မှုအတွက်တရုတ်နိုင်ငံကိုဖိတ်ခေါ်ခြင်းမပြုခဲ့ပါဘူးရှင်
2018ခုနှစ်ကဘာဖလာဘောလုံးပြိုင်ပွဲဘောလုံးပွဲကိုဒီကနေ့ညမြန်မာစံတော်ချိန်9နာရီခွဲမှာမော်စကိုမြို့တော်ကလူစနီကီအကစားခွင့်မှာရှင်မဲကစားကြတော့မှာဖြစ်ပါတယ်။ဒီနေ့ဘောလုံးပွဲကတော့ကဘာဖလာပြိုင်ပွဲမှာဘောလုံးပွဲကိုပထမဆုံးချိန်တက်လာတဲ့ခရိုအေးရှားအသင်းနဲ့တတိယအချိန်မြောက်ဘောလုံးပွဲတက်လာတဲ့ပြင်သစ်အသင်းတို့ရှင်မဲကစားကြမယ်ပွဲပါ။နှစ်အသင်းစလုံးဟာပြိုင်ပွဲအတွက်ကြိုတင်ပြင်ဆင်နေကြပြီးစနေနေ့ကလုပ်တဲ့ပွဲကြိုသတင်းစာရှင်လင်းပွဲမှာပြင်သစ်အသင်းကောင်းဆောင်ဂူဒမာဦးဂိုလော်ရီက
Je crois qu'on a beaucoup de respect pour cette équipe et comme je l'ai dit faudra une grande très grande performance
and ayya bo de jnaru a kaung song pungsan ne gaza bo lu ba de da go sait tet tet bi yau pain sait pain jnaru pyin sin ni ba de lu pyo ba de croatia tin ha 16 tin chung twet sin ga ni sa bi semi final thi 3 pwe sat dai 120 minute thi gaza tha ya bi me gaza thama ri de ma so yin sin ya dan ya tha du be du ma ma shi bu lu di pya zalaku dalish ka pyo ba de a tin kaung song kwin le gaza thama luka modric ka le sin ni ne tadin sa shin lin pwe twin
po meni najvažnije nikad da se nikad ne predaješ nikad ne odustaješ i da
ကျွန်တော်တော်တော်အရေးကြီးဆုံးကဘယ်တော့မှလက်မလျှော့ဘူးကိုကိုကိုယုံကြည်မှုရှိဖို့နဲ့ကိုရှိခီမှာဘာပဲရှိနေနေရှေ့ဆက်သွားဖို့ဖြစ်ပါတယ်အတဲကြတွေရှိမှဖြစ်ပြီးဘာပဲဖြစ်ဖြစ်ကိုကိုကိုယုံကြည်မှုဆက်ရှိနေဖို့လိုပါတယ်ကို့အိမ်မဲ့အတွက်ရုန်းကန်ကြိုးစားရမယ်ဆိုတာကကျွန်တော်ကိုအမြဲတမ်းလမ်းညွှန်မှုပေးနေတဲ့အချက်ပါလို့ပြောသွားပါတယ်ခရိုရှားသင်းပြဇလကူဒါလစ်ကကလပ်အသင်းတွေမှာစူဖလားကြီးတွေရထားမှုတွေသူ့အသင်းသားအများပြားတွေဒီကဘာဖလားဘိုလ်လူပွဲဟာသူတို့ရဲ့ဘောလုံးသမားတက်တန်းတစ်လျှောက်အကြီးအမားဆုံးပွဲဖြစ်တယ်လို့ပြောပါတယ
်စနစ်နေ့ကရှင်ပြိုင်ကစားခဲ့တဲ့Wimbledon tennis ပြိုင်ပွဲအမျိုးသမီးတဦးချင်းဘောလုံးပွဲမှာအဆင့်17ရှိတဲ့ German tennis မဲ့ Angelique Kerber က Grand Slam Champion ဖလား23ကြိမ်ရထားပူးသူ American tennis မဲ့ Serena Williams ကို6-3 6-3 နဲ့နှစ်ပွဲဆက်အနိုင်ရသွားပါတယ် Serena Williams ဟာ Wimbledon tennis champion ဖလားကို9ကြိမ်ရထားပူးပြီး Kerber ကတော့ဒီဖလားကိုအခုပထမဆုံးကြိမ်အနိုင်ရတာပါအမျိုးသားတဦးချင်းစီမီဖိုင်နယ်ပွဲမှာတော့ Serbia Tennis သမား Novak Djokovic က Spain Tennis ကစားသမား Rafael Nadal ကို3ပွဲ2ပွဲနဲ့အနိုင်ရပြီးဘောလုံးပွဲတက်သွားပါတယ်သူတို့နှစ်ဦးရဲ့စီမီဖိုင်နယ်ပွဲကိုတောက်ကြနေ့ကစကစားပြီးည7နာရီထိုးတဲ့အထိပွဲမပြေတာကြောင့်ပွဲကိုရပ်လိုက်ပြီးတော့စနေနေ့မှာဆက်ကစားကြတာပါရှင
်ထိတန်းရောက်နိုင်ငံကသတင်းတွေကိုကိုကျော်ကျော်သိနေမှအင်ဂျင်နိုင်လို့ပြောပြခဲ့ကြတာပါအခုတော့သတင်းပေးဖို့ကြတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်ဗြိတိရှလူငယ်တဦးဖြစ်တဲ့ဟန်နာဝေဒရစ်နဲ့ဒေးဗစ်မီလာတို့ကိုကုတ်တောင်အပန်းဖြေကျွန်းမှာတပ်ဖြတ်ခဲ့မှုနဲ့ပတ်သက်ပြီးဘန်ခွန်အကျဉ်းထောင်မှာတည်တံအပြစ်ပေးခံထားရတဲ့မြန်မာလူငယ်နှစ်ဦးတည်းကတဦးဟာအကျဉ်းသားအချင်းချင်းပြဿနာဖြစ်တာကြောင့်တလတာတိုက်ပိတ်ခံထားရကြောင်းတည်တံကြမြန်မာတွေကိုတောက်ကြနေကပါရောက်တွေ့ဆုံခဲ့တဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကပြောကြပါတယ် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားတာပ
ါဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျွတ်လူတတ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးဟာတည်တံပေးခံရပြီးတဲ့နောက်ဘန်ခွန်အကျဉ်းထောင်မှာထိမ့်သိမ်းခံထားရတာပါသူတို့ဟာဗဟိုတရားရုံးချုပ်ကိုအယူခံလဲတင်ထားပါတယ်မကြခင်ဩဂုတ်လဆိုရင်သူတို့အယူခံကတစ်နှစ်ပြည့်တော့မှာဖြစ်ပါတယ်အခုလက်ရှိမှာတော့သူတို့ဟာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေအပါအဝင်မြန်မာလူငယ်နှစ်ဦးတည်းကတဦးဟာအကျဉ်းသားချင်းချင်းပြဿနာတက်ရာကနေတိုက်ပိတ်ခံရတယ်လို့ဆိုပါတယ်။တောက်ကြနေကတေတံကြနေတဲ့မြန်မာ၉ဦးကိုမြန်မာတန်ယုံကတန်အရာရှိတွေနဲ့တူသွားရောက်တွေ့ဆုံခဲ့တဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါဗျ။ဟော
အခုတို့တိုက်ပိတ်ထားတာတို့၄ရက်နေရနေစပြီးတော့တိုက်ပိတ်ခံရတာပေါ့။
ဟု
တ်ကဲ့အဲ့ဒီတိုက်ပွဲရှင်းရတဲ့ကြောင့်သူကဒရိုက်ဗာတလားကြမယ်တလားကြရဆိုလို့ရှင်အဲ့တလားပြီးရဆိုလို့ရှင်ပြန်ထုတ်ရအောင်လို့နော်ဟိုရိုးရိုးဆောင်ပြန်ထားဖို့အတွက်အဲ့တော့သူကကိုင်းပြီးတော့ပြောပြပါဘူးနော်ဘာလို့လဲတချို့လူတွေတိုက်ပွဲပြီးရင်တလားဆိုပြီးတော့တလားမခတ်ကြအောင်အဲ့ဒါလို့သူကနေမနေနိုင်ဘူးနော်
တာဝန်ရှိသူတွေကတော့ပြဿနာဖြစ်တဲ့အကျဉ်းသားနှစ်ဦးလုံးကိုတိုက်ပိတ်ထားကြအောင်တလားအတွင်ကောင်းမွန်စွာနေထိုင်နေဆိုရင်တော့တလားပြည့်ရင်မူရင်းအဆောင်ကိုပြန်ရွှေ့ပေးဖို့အတွက်စဉ်းစားမှဖြစ်ကြောင်းပြောဆိုခဲ့တယ်လို့ဆိုပါတယ်။လောလောဆယ်မှာတော့မြန်မာလူငယ်နှစ်ဦးဟာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိနေတဲ့အကြောင်းမကြခင်ကတေတံကြပြီးတဲ့နောက်ဆေးထိုးပြီးအသက်ခံခဲ့ရတဲ့ထိုင်းနိုင်ငံသားတဦးရဲ့ဖြစ်ရပ်ကိုကြည့်ပြီးစိုးရိမ်မှုတွေဖြစ်နေတယ်လို့လည်းဦးမင်းဦးကပြောပါတယ
်။စိတ်ကမ်းပါရေးကတော့ဒီနေ့ဝင်ပြတဲ့ဘာလို့ဆိုပြီးဆောင်းမှနေတဲ့လူပဲလေ။အဲဒီမှာထိုင်းနိုင်ငံသားတေတံကြခံတဲ့ကြောင်းဆေးထိုးပြီးအဲအဲ့ဒါကိုအားလုံးတွေ့တော့အကုန်လုံးသူတို့စိုးရိမ်ကြတာပေါ့လေ။
မြန်မာရွှေပြောင်းအလုပ်သမားခန့်မှန်းခြေ၄00လောက်အလုပ်လုပ်ကင်နေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာဗြိတိန်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါဒီအမှုမှာမြန်မာရွှေပြောင်းလူငယ်နှစ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုလူသတ်မှုမတိမ်းမှုပစ္စည်းလူယူမှုအပါအဝင်အမှု9မှုနဲ့တရားစွဲခဲ့ပါတယ်ထိုင်းနိုင်ငံကော့စမွေကျင်းထောင်မှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်သေတံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်ရှင်
ဖြူရီတင်းတော့မအေးမှဖြစ်ပါတယ်အခုတော့ကဘာဖလားပွဲမှာဘယ်သူဘူဆွဲမလဲကြည့်အောင်ပါ2018ကဘာဖလားဘောလုံးပြိုင်ပွဲဖိုင်နယ်ကိုဒီကနေ့ညမှာကစားကြမှာဖြစ်ပြီးပြင်သစ်နဲ့ခရိုရှားအသင်းတို့ဘောလူကြမှာဖြစ်ပါတယ်ဒီဖိုင်နယ်ပွဲမှာဘယ်သူအနိုင်ရမလဲကဘာတဝှမ်းကဘောလုံးကျွမ်းကျင်သူတွေခံမှန်းနေကြတယ်လို့အခုနောက်ပိုင်းနှစ်တွေအတွင်းရေပန်းဆလာတဲ့တရိတ်ဆန်တွေရဲ့ခံမှန်းချက်တွေကလည်းထွက်ပေါ်နေတာပါဒီအကြောင်းနဲ့ပတ်သက်လို့ကိုရန်နိုင်ကစူးစီးတင်ပြထားပါတယ်
လင်းနေကျင်ကဘာဖလားကျင်းပါကျင်းရောက်တိုင်းကဘာဖလားဘောလုံးပွဲနဲ့အတူအခုနောက်ပိုင်းနှစ်တွေအတွင်းဘောလုံးဝါသနာရှင်တွေကြား ဒီပန်းဆောက်လာတစ်ခုကတော့ဘောလုံးပွဲတွေကိုခံမှန်းတဲ့တရိတ်ဆန်လေးဖြစ်ပါတယ်2010ကမ္ဘာဖလားမှာဂျာမနီနိုင်ငံကအကြမ်းအင်ရေပွဲလေးပေါ်ရဲ့ခံမှန်းချက်တွေစတင်ရေပန်းစားခဲ့ပြီးတော့2014မှာဆိုရင်လည်းဂျာမနီနိုင်ငံကဆင်မာလီနယ်ရဲ့ခံမှန်းချက်တွေဟာစိတ်ဝင်စားစရာကောင်းလာအောင်ကိုမှန်ခဲ့ပါတယ်အခု2018ကမ္ဘာဖလားမှာလည်းအဲ့လိုမျိုးဘောလုံးပွဲကိုခံမှန်းကြတဲ့တရိတ်ဆန်လေးတချို့လည်းထွက်ပေါ်လာခဲ့ပြီးတော့ Paris မြို့တရိတ်ဆန်ရုံကညူတန်ဆိုတဲ့ကျက်တူရေးလေးနဲ့တာဂျီကစ္စတန်ကမာယာဆိုတဲ့ကလောက်တို့ရဲ့ final ပွဲပေါ်ခမန်းချက်တွေလည်းထွက်ပေါ်လာခဲ့ပါတယ်။ချက်တူရေးလေးညူတန်ကတော့ပြင်သစ်နဲ့ခရိုအေးရှားတို့ရဲ့ final မှာပြင်သစ်အသင်းနိုင်ရပြီးဘူဆွဲမယ်လို့ခမန်းပါတယ်။ညူတန်ရဲ့လောင်ရင်တွဲမှာဘောလုံးကွင်းပုံစံအသေးလေးလှုပ်ပြီးတော့သူ့ကိုဘောလုံးလေးတစ်လုံးပေးထားတာပါ။အဲ့မှာသူတွင်းလိုက်တဲ့ goal back ကိုဝင်တဲ့အသင်းကနိုင်တာဖြစ်တယ်လို့ဆိုပါတယ်။ဒီ final မှာတော့သူကပြင်သစ်အလံပါတဲ့ goal ball back ကိုတွင်းခဲ့တာကြောင့်ပြင်သစ်အသင်းနိုင်မယ်လို့ခမန်းနေကြတာပါ။ညူတန်ဟာအင်္ဂလန်နဲ့ဆွီဒင်တို့ရဲ့ quarter final ပါဝင်အစောပိုင်းပွဲတွေကိုလွဲခဲ့ပေမဲ့လည်းကျန်တဲ့ quarter final ပွဲစဉ်တွေကစပြီးတော့သူ့ရဲ့ခံမှန်းချက်တွေမှန်ခဲ့တယ်လို့ဆိုပါတယ်ညူတန်လိုပဲတာဂျီကစ္စတန်နိုင်ငံဒူရှန်ဘီတရိတ်ဆန်ယုံကမာယာဆိုတဲ့ကလောက်ကလည်းဒီနှစ်ကမ္ဘာဖလား final မှာပြင်သစ်အသင်းနိုင်ရပြီးတော့ကမ္ဘာချန်ပီယံဖြစ်မယ်လို့ခန့်မှန်းပါတယ်သူ့အတွက်အစာကွက်နှစ်ခွက်လုပ်ပေးခဲ့ပြီးတော့အဲ့မှာသူစားတဲ့အစာကွက်ပါတဲ့အသင်းကအနိုင်ရတာဖြစ်ပါတယ်ဒီတစ်ကြိမ်ပြင်သစ်နဲ့ခရိုအေးရှားတို့ရဲ့အစားအသောက်နှစ်ခွက်မှာသူကပြင်သစ်ကိုရွေးချယ်ခဲ့တာကြောင့်ပြင်သစ်နိုင်မယ်ဆိုပြီးတော့ခံမှန်းကြတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဒူရှန်ဘီတရိတ်ဆန်ရဲ့ဒုတိယအကြီးအကဲဆာယီခူဂျာဆာဖာရော့ဖ်ကအခုလိုပြောပါတယ်။
ဟာမူဂျီဟိုင်ဝွန်ဒါမီရှော
ပြစ်စနီယာအာယုံခံကောင်းကြပါတယ်။ဥမာရာသီဥတုအပြောင်းလဲလို့ကိစ္စမျိုးပါ။လူတွေကတော်တယ်ဆိုရင်လည်းတရိတ်ဆန်တွေမှာအာယုံခံစိတ်ပန်းတွေကပိုပြီးတော့ဖွံ့ဖြိုးတိုးတက်ပါတယ်
။မာယာဟာခရိုအေးရှားနဲ့အင်္ဂလန်ပြင်သစ်နဲ့ဥရုဂွေးပွဲအပါအဝင်ပွဲအတော်များများကိုမှန်အောင်ခံမနိုင်ခဲ့တယ်လို့လည်းဆိုပါတယ်။ဆိုတော့ final ပွဲမှာချက်တူရေးလေးညူတန်နဲ့ကလအုပ်မာယာတို့မှန်းတယ်လို့ပြင်သစ်အသင်းနိုင်ရမလား။ဒါမှမဟုတ်ခရိုအေးရှားပဲနိုင်သွားမလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ဗျာ
။ကိုရန်နိုင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်။အရင်ဆုံးဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်။ဘယ်အစိုးရကပဲတက်တက်နိုင်ငံဝန်ထမ်းစနစ်ကောင်းမွန်ဖို့လိုအပ်ပါတယ်မြန်မာပြည်မှာလည်းနိုင်ငံဝန်ထမ်းစနစ်ကိုပြုပြင်ပြောင်းလဲရေး NLD အစိုးရကအကောင့်ထဲဖော်နေတဲ့အကြောင်းဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ်
လက်ရှိ NLD အစိုးရရဲ့ရည်ရွယ်ချက်တွေထဲမှာပြည်သူယုံကြည်တဲ့နိုင်ငံဝန်ထမ်းပေါ်ထွက်လာရေးလဲပါဝင်ပါတယ်ကျောင်းဝင်တိတ်ခါရှိပြီးဗလိုက်မှုကိရှိနဲ့နိုင်ငံဝန်ထမ်းဟာဒီမိုကရေစီရဲ့ကျောရုံမှန်တိုင်ဖြစ်တယ်လို့ဒေါ်စန်းစုကြည်ကဆိုပါတယ်နိုင်ငံဝန်ထမ်းစွန့်ရီတွုံးပြပြီးစွန့်ဆောင်ရေးရှိတဲ့ဝန်ထမ်းကိုအရေးချင်းအလိုက်ယာတုတွုံးမြင်ကတင့်တင့်နဲ့လာစားရရှိအောင် NLD အစိုးရကကြိုးပမ်းမယ်လို့ဆိုပါတယ်လွန်ခဲ့တဲ့နှစ်ဇူလိုင်လကထုတ်ဝေတဲ့နိုင်ငံဝန်ထမ်းပြုပြင်ပြောင်းလဲမှုဆိုင်ရာမဟာဗျူဟာလင်းတဲ့စီမံကိန်းစာရမ်းမှာကျော်ပြတ်တာဖြစ်ပါတယ်စာရန်အတွက်မင်းများစုံစမ်းတဲ့အခါအလုတ်ခွေမှာလက်ပေးလိုက်ယူရှိတယ်လို့ဝန်ထမ်းအများစုကဝန်ခံကြပါတယ်လက်ယူတာဟာလစာမလုံလောက်လို့ဖြည့်ရှင်းတဲ့နည်းဖြစ်တာမို့အနည်းအချင်းလောက်လက်ယူတာဟာလျော်ကန်သိမြတ်တယ်လို့ယူဆတဲ့ဝန်ထမ်းတွေလည်းရှိပါတယ်ဝန်ထမ်းအနေနဲ့လုတ်ပေးရမယ့်တာဝန်ရှိပေမဲ့ငွေရမှလုတ်ပေးတာတွေရှိတယ်လို့ဝန်ထမ်းအများစုကယူဆပါတယ်ဒါကြောင့်ဥပဒေအရာရှိတရားသူကြီးနဲ့ရဲတပ်ဖွဲ့ဝင်ကိုလက်ပေးရမယ်လို့ပြည်သူတွေဘက်ကမျှော်လင့်ထားပေမဲ့တရားမျှတမှုရလိမ့်မယ်လို့မျှော်လင့်သူကတော့နေပါသေးတယ်
။နိုင်ငံဝန်ထမ်း9သိန်းလောက်ရှိတယ်လို့မဟာဗျူဟာစီမံချက်စာတမ်းမှာဖော်ပြပါတယ်။ရတဲ့လစာဟာမိသားစု3စရိတ်မလုံလောက်လို့အဂတိလိုက်စားမှုဖြစ်ရတာလို့စာတမ်းဖြေဆိုသူ60ရာခိုင်နှုန်းကယုံကြည်ပါတယ်။လစာတိုးမြင့်ပေးရင်အဂရိလိုက်စားမှုရော့သွားလိမ့်မယ်လို့စာရန်ဖြေဆိုတဲ့ဝန်ထမ်း80ရာခိုင်နှုန်းကယုံကြည်တယ်လို့လည်းဖော်ပြထားပါတယ်။ဒါပေမဲ့2013မှာပြဋ္ဌာန်းတဲ့နိုင်ငံဝန်ထမ်းဥပဒေမှာတက်မတော်သားနဲ့ရဲတပ်ဖွဲ့ဝင်ကိုနိုင်ငံဝန်ထမ်းလို့မသတ်မှတ်ပါဘူး။ဒါကြောင့်ပြုပြင်ရေးလုပ်ရမယ့်ဝန်ထမ်း9သိန်းမှာစစ်သားနဲ့ရဲမပါဝင်ပါဘူး။နိုင်ငံဝန်ထမ်းတွေရှိတဲ့ဌာနကိုစစ်ဘူတွေပြောင်းရွှေ့အုပ်ချုပ်တဲ့ဓလေ့အကြောင်းကိုလည်းဖော်ပြထားတာမတွေ့ရပါဘူး။ဝန်ထမ်းအများစုကတော့အရေးချင်းကိုအခြေခံတဲ့ယာတုတိုးမြင့်မှုကိုသာလိုလားကြပါတယ
် NLD ဆိုရဲတက်တန်းနှစ်နှစ်မှာထူးချွန်ပွဲတစ်စိတ်ချင်းပြင်ခံရတဲ့နိုင်ငံဝန်ထမ်းနှစ်သိန်းကျော်ရှိကြောင်းသိရပါတယ်ဒီကာလမှာတတ်မှတ်ထားတဲ့အရေးချင်းနဲ့ကိုက်ညီတဲ့ဝန်ထမ်း9600ကိုနိုင်ငံ55နိုင်ငံကိုပညာသင်စေလွှတ်နိုင်ခဲ့တယ်လို့သိရပါတယ် 2020အထိဖြစ်တဲ့လင်းနေမဟာဗျူဟာစီမံချက်အကောင့်ထဲပေါ်တဲ့အနေနဲ့ပြည်သူ့ဝန်ထမ်းအကယ်ဒမီကို2019မှာဖွင့်လှစ်ပါတယ်။ဝန်ထမ်းကိုအေးအေးယူရမှာစာရေးပြီးသတိပေးမှုနှစ်တိုးလာစာရက်ဆိုင်မှုယာဓုတိုးမှုရက်ဆိုင်မှုယာဓုအဆင့်ကြော့ချမှုယာဓုမှာထုတ်ပယ်မှုစသဖြင့်ဝန်ထမ်းဥပဒေအရအပြစ်ပေးတာများပါတယ်။ဒီနည်းနဲ့ပညာရေးဝန်ထမ်းတထောင်ကျော်ကိုနှစ်နှစ်အတွင်းအေးအေးယူနိုင်ခဲ့ကြောင်းသိရပါတယ်။ဝန်ထမ်းအဖြစ်ကထုတ်ပယ်တာဟာအမြင့်ဆုံးပြစ်ဒဏ်ပေးမှုဖြစ်ပါတယ်
။ဒီနှစ်ကစပြီးဝန်ထမ်းတဦးရဲ့အနေဆုံးလစာဟာကြက်တသိန်းခွဲနီးပါးဖြစ်သွားပြီးအရာရှိတဦးရဲ့အမြင့်ဆုံးလစာက9သိန်းခွဲဖြစ်လာပါတယ်။တရားလွှတ်တော်ချုပ်ယုံရဲ့2019အစည်းအဝေးခန်းစားအရဆိုရင်ဝန်ထမ်းရဲ့အနေဆုံးလစာဟာတသိန်း2000ရှိခဲ့လို့ကြက်2000ကျော်တိုးလာတဲ့သဘောပါပဲ။တရားလွှတ်တော်ချုပ်ယုံကအရာရှိတွေဟာအနည်းဆုံးကြက်38000ကအမြင့်ဆုံး9000အထိရကြပါတယ်။ NLD အစိုးရလက်ထက်မှာအမြင့်ဆုံးဝန်ထမ်းလာစာကို9000ခွဲအထိတိုးလိုက်ပါတယ်။ဒါပေမဲ့လုံလုံးစည်မှာတော့ဘာမှမပြောင်းလဲပဲလက်စားနေကြတော့မှာပဲ။အကြီးကဲတွေကလည်းစစ်ဘူဟောင်းနေပဲလို့ရှေ့နေကြီးဦးကြည်မြင့်ပြောတာကိုလွန်ခဲ့တဲ့မတ်လ28ရက်ထုတ် 7day နေ့စဉ်မှာဖော်ပြပါတယ်။တရားသူကြီးချုပ်ဟာလည်းစစ်ဘူဟောင်းဖြစ်ပါတယ်။
ဒီတော့သူရာထူးဝင်အဖွဲ့ကထုတ်ပြန်တဲ့2019က2020အထိဖြစ်တဲ့နိုင်ငံဝန်ထမ်းပြုပြင်ပြောင်းလဲရေးဆိုင်ရာမဟာဗျူဟာစီမံချက်ဟာရွေးချက်ကြီးမားတဲ့နှစ်တူစီမံကိန်းဖြစ်လို့လက်တွေ့အကောင့်ထဲပေါ်ဖို့ကက်ခဲနိုင်ပါတယ်ဖက်ဒရယ်ဒီမိုကရက်တစ်ပြည်ထောင်စုမြန်မာနိုင်ငံတော်ပေါ်ထွန်းရေးကိုရည်မှန်းပြီးနိုင်ငံဝန်ထမ်းအုပ်ချုပ်မှုပုံစံတစ်ခုတည်ထောင်မယ်လို့ဆိုပါတယ်ဗဟုချုပ်ကိုင်မှုလျော့ထားတဲ့ဖေဒရယ်စနစ်နဲ့ကပ်ညီမဲ့ပြောင်းလဲနိုင်မှုအတိုင်းအတာကိုလေ့လာသုံးသပ်မယ်လို့လည်းဆိုပါတယ်။နောက်တော့ဗဟုချုပ်ကိုင်မှုလျော့ထားတဲ့အုပ်ချုပ်မှုပုံစံကိုမြင့်တင်ပေးနိုင်မဲ့ဘူဝါဒစာရန်ကိုလည်းပြုစုရမယ်လို့ဖော်ပြထားပါတယ်။ဝန်တန်းရွေးချယ်ခံတမ်းမှုယာရုတိုးမြင့်မှုပြောင်းရွှေ့မှုကိစ္စတွေကိုဗဟုချုပ်ကိုင်မှုလျော့တဲ့အတွေ့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဖြစ်ပေါ်လာမဲ့မတူညီတဲ့အခြေအနေတွေကိုစမ်းစစ်ပြီးရှစ်ဆရာမဲ့လုပ်ငန်းစဉ်တွေကိုချက်မှတ်ရမယ်လို့ဆိုပါတယ်စစ်တပ်နဲ့ရဲအဖွဲ့မပါတဲ့ဝန်ထမ်းလောကကိုပြုပြင်ပြောင်းလဲလိုက်ယုံနဲ့ဖက်ဒရယ်စနစ်ပေါ်လာမှာမဟုတ်ပြီနဲ့ဗဟုချုပ်ကိုင်မှုလျော့ချရေးအတွက်ပြင်ဆင်ထားတာကတော့မမှားဘူးလို့ပြောနိုင်ပါတယ်စစ်အာဏာရှင်လက်အောက်မှာနှစ်ပေါင်းများစွာအသုံးချခံခဲ့ရတဲ့အဂတိလိုက်စားမှုအလွန်များတဲ့ဝန်ထမ်းလောကပြုပြင်ပြောင်းလဲရေးဟာအချင်းကြာမှာမို့ NLD ပါတီရေရှိအာဏာရတဲ့အပေါ်မှာလဲမူတည်နိုင်ပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့ American Indian ဒီအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်
ဒီရင်ဘာ English market ဆက်ကန်တာမှာမြန်မာနိုင်ငံရေးလောကမှာတုံ့နှုံနေတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
tit for tat
ဖြစ်ပါတယ်စာလုံးပေါင်းက tit tit for for tat tat tit for tat ဖြစ်ပါတယ် tit နဲ့ tat စကားလုံးတို့ဟာအင်္ဂလိပ်မှာထူရိုက်တဲ့အသံတွေကိုရည်ညွှန်းတယ်လို့ဆိုပါတယ်အဓိပ္ပာယ်ကတော့အတန်တစ်ခုထွက်တဲ့အတွက်ကြောင့်နောက်အတန်တစ်ခုလည်းလိုက်ထွက်တာဖြစ်ပါလေ ADM ဆိုရဲတိုးပိုက်ဒေဝေကတော့သူကလုတ်တဲ့အတွက်ကြောင့်ကိုကလည်းသူ့ကိုပြန်လုတ်တာဖြစ်ပါလေတနည်းအားဖြင့် this for that ဆိုရဲအသုံးနဲ့တူတယ်လို့ဆိုရမှာပါကျမတို့မြန်မာမှာတော့သူကကိုလာချကိုကသူ့ကိုပြန်ချသူကကိုနားလာကြိုက်ကိုကသူ့ပါကြိုက်ဆိုတဲ့သဘောမျိုးဗားတစ်ပြန်ကြားတစ်ပြန်ချကြတယ်ဆိုတဲ့အနေထားမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးကိုအမေရိကန်သမ္မတ Trump ကတရုတ်ရဲ့ twin ကုံတွေအပေါ်အခွန်တိုးကောက်တယ်လို့တရုတ်ကလည်းလက်တုံပြန်ပြီးအမေရိကန်ကုံစီတွေအပေါ်အခွန်တိုးကောက်ဖို့သတ်မှတ်တဲ့အတွက် trade war ဆိုတဲ့ကုံသွေးရေးစစ်ကြီးပဲဖြစ်တော်လိမ့်မလားဆိုပြီး LA Times သတင်းစာကြီးက As US China tit for tat tariffs kick in here's what would happen အမေရိကန်နဲ့တရုတ်ကြားဗတ်ပြန်ကြားပြန်ကုံသွေးရေးအခွန်တွေတိုးကောက်တာစတင်လာတဲ့အတွက်ဘယ်လိုအခြေအနေမျိုးဖြစ်လာနိုင်မလဲဆိုတဲ့ခေါင်းကြီးနဲ့ရေးသားထားတာဖြစ်ပါတယ်ဒီသူနဲ့ပတ်သက်လို့ George Gould ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John hit Harry and he hit him back it was tit for tat
John က Harry ကိုရိုက်တယ် အဲ့ဒါကြောင့် Harry ကလည်းပြန်ရိုက်တယ်။ဒါကတော့သူကချလို့ကိုကလည်းပြန်ချတာဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာအောင်နောက်တစ်ခါလေးလာကြည့်ကြရအောင်ပါ
။ John hit Harry and he hit him back. It was tit for tat.
ကုစလေတင်ပြပေးမှာကတော့
kick in
ဖြစ်ပါတယ်။စာလုံးပေါင်းက KICK kick ကကနာ INN ကအထည်ဖြစ်ပြီးစကားစုံရဲ့လုံးောက်အဓိပ္ပာယ်ကတော့အထဲကိုကန္နာဖြစ်ပါတယ်ဒီအသုံးရဲ့သွားဝိုက် ADM အတိပဲကအမျိုးမျိုးရှိပေမဲ့ဒီနေရာမှာတော့စတင်အာနာတက်ရောက်တာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံနဲ့အမေရိကန်ကုန်သွယ်ရေးမညီမျှမှုကြောင့်တရုတ်ကသွင်းတဲ့ကုန်စည်တွေပေါ်ဇူလိုင်လ6ရက်နေ့ကပဲစတင်ပြီးအခွန်တိုးကောက်ခဲ့တဲ့အတွက် The Week သတင်းစာမှာ US China Trade War Tariffs Kick In အမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်အခွန်တိုးကောက်မှုအာဏာစတင်တက်ရောက်နေပြီဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Gupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The city will be able to spend more when the new tax law kicks in next year
မြို့နေနဲ့နောက်နှစ်အခွန်ဥပဒေစအာဏာတက်ရောက်တဲ့အခါအသုံးစိတ်ပိုတိုးလာနိုင်လိမ့်မယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
The city will be able to spend more when the new tax law kicks in next year.
ဒီနေရာမှာ kick in ကိုဆေးတောက်လို့ဆေးတကူစပြပြီဆိုရင်လေ the medicine has kicked in လို့လည်းပြောလို့ရတဲ့အကြောင်းဖြည့်စွက်တင်ပြလိုပါတယ်။ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
who blinks first
ဖြစ်ပါတယ်။စာလုံးပေါင်းက WHO who ကဘယ်သူBLINKS, Blinks ကမျက်တောင်ခတ်တာ FIRST, First ကအရင်ဒါမှမဟုတ်ပထမဆိုတော့စကားစုံရဲ့လုံးောက်အဓိပ္ပာယ်ကမျက်တောင်ကိုဘယ်သူအရင်စက္ခမလဲဆိုတာပါပဲဒီအဆုံးကခလေးတွေအချင်းချင်းကြားတယောက်နဲ့တယောက်စိုက်ကြည့်ကြရင်ဘယ်သူကအရင်မျက်တောင်ခတ်မဲမျက်တောင်အရင်ခတ်တဲ့လူကစရှုံးမဲဆိုပြီးကစားကြတဲ့ဤကဆင်းသက်လာတယ်လို့ဆိုပါတယ်လူကြီးတွေကြားမှာတော့တယောက်နဲ့တယောက်ခတ်တီးတီးဘူးကြည့်ကြည့်လူမိုက်ကြည့်ကြည့်ပြီးဘယ်သူကအရင်ဆစ်လျှော့ပြီးမျက်နှာလွှဲမယ်ဆိုတဲ့အဖြစ်ရမျိုးနဲ့စင်တူတယ်လို့လည်းဆိုရမှာပါ။ဒါကြောင့် EDM ဆိုတဲ့သဘိုက်ဒေဘေကထိတ်တဲရင်ဆိုင်မှုမှာဘယ်သူကစအလျှော့ပေးမလဲနောက်ဆုတ်ပေးမလဲဆိုတဲ့သဘောကိုရည်ညွှန်းတာဖြစ်ပါတယ်။အထူးသဖြင့်စီးပွားရေးလုပ်ငန်းတွေမှာစစ်ဖြစ်ရမှာစသဖြင့်တို့မှာဘယ်သူကစပြီးတော့နောက်ဆုတ်မလဲဆိုရင်ဒီအသုံးကိုရည်ညွှန်းသုံးနိုင်ပါတယ်။လက်ရှိအမေရိကန်နဲ့တရုတ်ကြားအပြန်အလှန်ကုန်စည်တွေပေါ်အခွန်တိုးကောက်ကြရမှာကွန်ဒွေစစ်အတွင်ဖြစ်လာနိုင်တာကြောင့်အမေရိကန်သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်ကြားဘယ်သူကစလျှော့ပေးမလဲဆိုပြီး The Times of India သတင်းစာကြီးက Who will blink first? How the US-China trade war could play out? ဘယ်သူကစလျှော့ပေးမလဲ?အမေရိကန်နဲ့တရုတ်ကွန်ဒွေစစ်ဘယ်လိုဖြစ်လာနိုင်တယ်ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Gupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
In the current trade war, the two leaders are waiting to see who blinks first.
ရရှိကွန်တွေးစစ်မှာခေါင်းဆောင်ကြီးနှစ်ဦးတို့ကဘယ်သူကစရှုံးပေးမလဲဆိုတာကိုစောင့်ကြည့်နေကြတယ်လို့ဒေဗေရပါတယ်။ဥမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ In the current trade war, the two leaders are waiting to see who blinks first.
ဒီတင်ပါတင်ပြခဲ့တဲ့ EDM အသုံးတွေကတော့
tit for tat Kick in, who blinks first?
ဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ပို့ချခဲ့တာပါ။ American idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနက်ခင်းတိုင်းမှာအတန်းလွှင့်ချက်တွေမှာစောင့်မျှော်နားဆင်နေတယ်လို့ VO ရဲ့ရုပ်သံအစီအစဉ်တွေမှာလည်းတင်ဆက်ပေးနေပါတယ်။မြားဝတီရုပ်သံမှာလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြီးပြီးချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက် 6:00 ခွဲရှိပါပြီ။ VOA American တန်ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00ထိလိုင်းဒိုမီတာ24 kHz 12.1139လိုင်းနိုမီတာ40 kHz 0443လိုင်းနိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190တို့ကပါတိုးချဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့စနေနေ့ညကဆွေးနွေးကြတဲ့ VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်မှာပါ။တိုင်းသားဒေသတွေမှာဗိုလ်ချုပ်အောင်ဆန်းရုတ်ထုစိုက်ထုတဲ့ကိစ္စအငင်းပွားပွဲဖြစ်နေတာနဲ့ပတ်သက်တဲ့ကိစ္စတွေအပေါ်မှာအခြေခံပြီးတော့အမြင်အမျိုးမျိုးကိုကိုအောင်လင်းဦးကစီစဉ်ဆွေးနွေးထားတာဖြစ်ပါတယ်။
လာပါခင်ဗျာဒီနေ့တည်းလေးလိုင်းစီစဉ်မှာတော့ဒီမြန်မာနိုင်ငံနေရာတချို့မှာဗိုလ်ချုပ်အောင်ဆန်းအထိမ့်မှတ်ဒီစိုက်ထူဖို့ကြိုးပမ်းရာကနေပြဿနာတွေပေါ်နေတဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးมาဖြစ်ပါတယ်အထူးသဖြင့်တော့တိုင်းရင်းသားဒေသတွေမှာကန့်ကွက်မှုတွေကြုံရတာဘာကြောင့်လဲကွန်ပျူတာနဲ့လူကိုကွန်ပျူတာဆိုရင်လည်းအကျိုးပြဘာတွေရှိနိုင်တယ်လဲဆိုတော့ကျွန်တော်ဆွေးနွေးကြပါတယ်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဒီသမိုင်းပညာရှင်ဦးအောင်ခင်နောက်မြန်မာရေးသုံးသပ်သူဦးစည်ရသူတို့ဆွေးနွေးဖို့အတွက်ကိုဖိတ်ခေါ်ထားတာရှိပါတယ်နောက်အခုနောက်ဆုံးဟိုပြဿနာပေါ်သွားတဲ့ဒီခရီးပြည်နယ်ကမာဒီကံကွယ်ဆန္ဒပြမှုတွေမှာပါဝင်တဲ့ပုဂ္ဂိုလ်တချို့လည်းပဲကျွန်တော်ဒီဆွေးနွေးဖို့အတွက်ရှိနေပါတယ်ဆိုတော့ဒီဆွေးနွေးပွဲမှာအရင်ဆုံးတော့ဆရာဦးအောင်ခင်ကိုပဲတုံ့တက်ပေးစေချင်ပါတယ်ဆရာအခုရေဝီယာအဖြစ်ပေါ်လေကျွန်တော်တို့နားလည်သလောက်တိုင်းရင်းသားတွေဘက်ကကန့်ကွက်ကြတာကတော့ဗိုလ်ချုပ်အောင်ဆန်းကအမျိုးသားခေါင်းဆောင်ဆိုရင်လည်းဒီမြန်မာခေါင်းဆောင်တူဦးသာဖြစ်တဲ့တိုင်းရင်းသားတွေမှာလည်းသက်ဆိုင်ရာခေါင်းဆောင်တွေရှိနေတယ်ဒီလိုမျိုးဗိုလ်ချုပ်အောင်ဆန်းအမတ်တရားတွေစိုက်ထူခြင်းအပြင်ဒီတိုင်းရင်းသားခေါင်းဆောင်တွေရဲ့အခန်းကဏ္ဍတွေမင်းမင်စီတယ်ဆိုတဲ့သဘောထားမျိုးတွေတွေ့ရပါတယ်ဆိုတော့ဒီလိုကန့်ကွက်ချက်ကဒါကျိုးကျောင်းစီလျော်တဲ့ကန့်ကွက်ချက်မျိုးလို့ပြောနိုင်မလားဆရာဦးအောင်ခင
်အဲဒီရုပ်ထုနဲ့ပတ်သက်လို့ကတော့အမြင်အမျိုးမျိုးရှိတယ်ဆိုတော့ဒီရုပ်ထုကိုဘယ်သူကနေစပြီးတော့တင်လာလဲဒါဟိုရန်ကုန်ကတင်လာလားဒါတိုင်းရင်းသားတွေဘက်ကတင်လာလားဆိုတာလည်းရှိသေးတယ်ဆိုတော့တိုင်းရင်းသားတွေကမတင်လို့ပဲနဲ့ဒီ NLD ဘက်ကလာတင်တယ်ဆိုရင်လည်းတမျိုးပေါ့လေဆိုတော့အငင်းပွားစရာကြီးဖြစ်တာပေါ့ဆိုတော့ဒီဥစ္စာနောက်အခုမှဗိုလ်ချုပ်အောင်ဆန်းကဘာလို့တင်လဲအရင်တုန်းကဘာလို့မပေါ်လဲဆိုတော့အခု NLD အစိုးရဖြစ်တော်မူဒီဗိုလ်ချုပ်အောင်ဆန်းပုံနေတင်တာကြီးပေါ်လာတယ်ဆိုတော့ဒါဒီရှေးအတိတ်နဲ့ဒီပြစ်ဆုံးပံပေါ်ဗျာရှေးအတိတ်နဲ့ပြစ်ဆုံးပံနေရတော်တော်ကြီးကိုကွာနေတယ်နေပေါင်း80ကျော်ကွာတယ်ဆိုတော့အဲ့ဒီတုန်းကရန်ကုန်မှာဗိုလ်ချုပ်အောင်ဆန်းရုပ်ထုတစ်ခုလောက်ပဲရှိပြီးတော့ကျန်တဲ့နေရာကြီးမရှိဘဲနဲ့နေခင်ရင်ကနေအခုမှဒါကြီးပြန်ပေါ်လာတဲ့ကိစ္စဟာဟိုအငင်းပွားစရာအများကြီးရှိတာပေါ့တိုင်းရင်းသားတွေဘက်ကလည်းသူ့ရုပ်ဟိုသူတီတောင်းချင်မှာပေါ့ဥပမာဆိုကရင်ဆိုလေကရင်ဘက်ကစောပါဦးကြီးပုံကူတဲ့ဒီရှိမှမရှိသေးပဲဒါလည်းသူထားချင်မှာပေါ့အဲ့ဒါရောအစိုးရကဘယ်လိုသဘောထားမလဲဆိုတာ၄ရှိပါလေ
โอเคဆရာโอเคဆိုတော့ကျွန်တော်ဒီဟိုဆရာဦးစီရဲ့သူရဲ့သဘောထားလဲဟိုကျွန်တော်တော့တုံးတက်ချက်ကိုကြားချင်ပါတယ်ခင်ဗျာအခုဒီတိုင်းရင်းသားတွေဘက်ကတော့သူတို့ဒီတိုင်းရင်းသားဟိုတွေဘက်ကဟိုအခန်းသူတို့ရဲ့အခန်းကဏ္ဍတွေမိမိစီရဲဆိုတဲ့သဘောထားမျိုးနဲ့ကန့်ကွက်ကြရတယ်ရှိရဆိုတော့ဒီလိုအကြောင်းပြချက်ကဒါကျိုးကျောင်းစီလျော်တဲ့ကန့်ကွက်ချက်လို့ကျွန်တော်တို့ဆိုနိုင်မလားဆရာစီရဲ့သူ
အဲဒီဘယ်ကိစ္စမှဆိုတော့ဟိုအမြင်ကတော့တယောက်နဲ့တယောက်တော့တူကြမှာမဟုတ်ဘူးပေါ့နော်လူတွေကအများကြီးဆိုတော့ဒါကြိုက်တဲ့လူလည်းရှိမယ်မကြိုက်တဲ့လူလည်းရှိမယ်အဲ့ဒါတော့ရှိပါတယ်နောက်တစ်ခုကလည်းဒါနိုင်ငံကြီးကလည်းပါနေတဲ့ခါကျတော့လေကန့်ကွက်ခြင်းနဲ့လူလည်းရှိမယ်ထောက်ခံခြင်းနဲ့လူရှိမယ်ဖြစ်တာတော့ဘာဖြစ်သွားတော့လဲဆိုတော့အရင်တော့ကတော့ဒီဘုရားအောင်ဆန်းရုပ်တုတွေကဟိုပထားရရတယ်လို့ဖြစ်နေတာပေါ့နော်ဖြောက်ထားခံရတယ်ဖြစ်နေတဲ့အခါကျတော့အခုချိန်မှာကြတော့ဒါများများလုံးချင်လာတာရှိတာပေါ့နော်နောက်တစ်ခုကလည်းဟိုတချို့ပြောကြတာတော့ဒါရုပ်တော့ပဲဒီလိုအဲ့ဒါမျိုးလုတာလားဆိုတဲ့ဟာမျိုးတွေလည်းပြောတာရှိတာပေါ့တေချာတာတော့ဘယ်လိုဖြစ်လဲဆိုတော့ဒီရုပ်တုထုတဲ့ဟာတိုင်းမှာကနိုင်ငံကြီးကပါတယ်ဟိုအဲ့ဒီကြောင့်ပါဆိုတော့မှာဥပမာရုပ်ထုတောင်မှာထုတ်ထုတ်ဖို့ဒီလိုလုပ်လိုက်ကြသေးတယ်လေဥပမာဟိုတက်လာတဲ့ခါကျတော့အင်ဒိုနီးရှားမှာသူနေခဲ့တယ်ဆိုပြီးတဲ့ခါကျတော့အဲ့မှာကန့်ကွက်တဲ့လူတွေကလည်းအများကြီးထူးခြင်းတဲ့လူတွေကလည်းအများကြီးဆိုတော့အဲ့လိုမျိုးတောင်ဖြစ်တော့ရုပ်ထုကဆိုတော့အင်းနဲ့ နိုင်ငံရေးနဲ့ပတ်သက်နေတာပေါ့နော်ရုပ်ထုကိုပြည့်စုံနေတော့အဲ့ဒါလေးကိုတင်ထားဖို့လိုပါတယ်ပြီးတော့ဟိုဘုရားကိုကူညီနေဆိုလဲဒါရုပ်ထုပြင်တခြားနည်းလမ်းတွေရှိတယ်ပေါ့နော်အဲ့ဒါလေးကိုစဉ်းစားလို့လိုတယ်ပြီးတော့ရုပ်ထုကထူလိုက်တယ်ဆိုရင်ဘယ်လိုရုပ်ထုထူလိုက်တယ်ဆိုရင်တခြားလူတွေကလည်းဆိုင်ရဆိုင်ရရုပ်ထုတွေထူကျင်လာကြပြန်အောင်အဲ့ဒါကြတော့ဘာဖြစ်လဲဆိုတော့ demonstration asset ပေါ့နော်ဟိုစပေးထိုက်လို့ဖြစ်သွားတာပေါ့နော်ဟိုအဲ့ဒါမျိုးလည်းဖြစ်တတ်ပါတယ်ဟုတ်
โอเคเจซูว่าสรุปดาดาก็ตัวเสี่ยวอู่อองเคยโกเซยซูก็ทอดปัดออกมาใช่ป่ะเรานก็ดีเคสอะไรมานอกคันงาတော့နိုင်ငံနောက်ခံနေရရှိနေတာဟုတ်တချို့ကတော့ဒီစစ်ဆိုးကအဆက်ဆက်ဘူရောင်ဆိုင်ခံခံနာကိုပြစ်ပယ်ခံခဲ့ရတဲ့အခုချိန်မှာပြန်လည်မြင့်တင်ရမယ်ဆိုပြီးသဘောထားတဲ့သူတွေလည်းရှိတယ်တချို့ကျတော့လည်းအခုချိန်ကဒီထူးဆင်းဒီဘူရောင်ဆိုင်သမီးဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံရေးပါတီကအာဏာရနေတဲ့ချိန်မှာလောက်ဒါဆိုတော့ဒီဒေါ်အောင်ဆန်းစုကြည်ဩဇာရှင်ဝါကြီးအောင်တစ်ဖက်တစ်လမ်းကလှုပ်တယ်ဆိုတဲ့အမြင်မျိုးတွေလည်းရှိတယ်ဆိုတော့ဟိုဒီလိုနောက်နိုင်ငံရေးနောက်ခံနေရဟောဘလောက်ထိအခုလိုပြဿနာတွေပေါ်လာတဲ့ကိစ္စတွေမှာဘလောက်ထိတွန်းအားဖြစ်စေပါလဲဆရာဦးအောင်ခင်ဆွေးနွေးပေးပါလားခင်ဗျအ
ဲဒီကိစ္စတော့ဟိုကျွန်တော်တင်တော့ဒီက NLD ကဘယ်သူကနေလှုပ်တာလဲဆိုတော့ကျွန်တော်မသိဘူးဒီရုပ်ထုတွေကို
โอเคเสี่ยวကျွန်တော်တို့ရေဝီအားဖြင့်ရတော့ဥမာအခုဒီဟိုနောက်ဆုံးဖြစ်သွားတဲ့ဒီကြားပြည်နယ်မှာဆိုလို့ရှိရင်တော့ပြည်နယ်ဆိုးကဒီကိစ္စကိုစီစဉ်တာပေါ့လေဘဟုကတော့အခုနောက်ပိုင်းပြဿနာတွေပေါ်လာတော့ဘဟုကတော့သူတို့ကတော့ဒါဟိုစာနာမပါရင်မလုပ်ဖို့လို့ဘာလို့အဲ့လိုပေါ့လေတရားဝင်ဟိုသူတို့ပါတီတွေကပုဂ္ဂိုလ်လူပုဂ္ဂိုလ်တချို့ကပြောတာမျိုးတွေတော့ကျွန်တော်တို့ကြားရတယ်အခုလောလောဆယ်ကတော့ဟိုနောက်ဆုံးဖြစ်သွားတဲ့အဖြစ်ပြက်ကတော့ဒီစာနာပြတဲ့အထက်တွေကတချို့လူငယ်တွေဖမ်းဆီးရဲအေးအေးယူခံမဲ့အခြေအနေမျိုးရင်ဆိုင်နေရတယ်ဟိုပြည်နယ်ဆိုးကလည်းဟိုဆက်လုပ်ချင်တဲ့စာနာကတော့ရှိနေတော့မဲ့ဆိုတဲ့သဘောထားမျိုးပေါ့နော်အဲ့တော့ဟိုဘဟုကချတဲ့မူဝါဒမဟုတ်ဘူးလို့တော့ဟိုရေဝီကနားလဲနိုင်မြင်မြဲလဲပဲဟိုကတားဆီးရမျိုးလဲမဟုတ်ဘူးကန့်ကွက်တာမျိုးတော့လည်းတရားဝင်မရှိဘူးပေါ့ဆရာရဲ့အခြေအနေကတော့သူတို့တက်ဆိုင်ရပြည်နယ်ဆိုးရတွေတာဝန်ရှိတဲ့သူတွေကကိုယ်သဘောဆန္ဒနဲ့လှုပ်တာတွေရှိတယ်တချို့ကကျတော့လည်းပဲဟိုဘယ်လိုပြောဘိုးချုပ်ဆန်းကိုကြီးညိုလဲလေးစားရဲဆိုပြီးတော့ဟိုလူပုဂ္ဂိုလ်တွေဒါစုကြပေါင်းကြပြီးတော့လှုပ်ကြတာမျိုးတွေလည်းရှိတယ်ဆိုတော့ဒါမျိုးတွေမှာသွားပြီးထိတ်တိုက်ဖြစ်ကြတာပေါ့ဆရာရဲ့အခြေအနေကတော့
ဒီကျွန်တော်ကတော့အပြင်းအနေလေ့လာရတဲ့လူဆိုတော့ကျွန်တော်တိတဲ့လောက်ကတော့ဒီဘိုးချုပ်အောင်ဆန်းရဲ့ရုပ်ထုဟာတာမန်ရုပ်ထုမဟုတ်ဘဲနဲ့သူစစ်ဝေစစ်စားနဲ့မြင်းစည်းနေတဲ့အယုတ်တို့ဓာတ်ကင်နေတဲ့အယုတ်တို့ဒီစစ်ဝေစစ်စားနဲ့အယုတ်တွေများတယ်ဗျာ
ဟုတ်တယ်ဆရာ
ဆိုတော့ဒီစစ်ဝေစစ်စားအယုတ်ကိုဘာလို့လုပ်ရလဲတခြားအယုတ်မရှိတော့ဘူးလားဆိုတော့ဟိုရိုးရိုးပေါ်ပြန်ဟိုရိုးရိုးအရရွေရစားအယုတ်ကတခုမှမရှိစစ်ဝေစစ်စားနဲ့အယုတ်ဆိုတော့ဒီဘိုးချုပ်အောင်ဆန်းတို့ခေါင်းဆောင်ခဲ့တဲ့ဒီကိုကျိုးအနစ်နာခံတဲ့စစ်တပ်ဆိုတာလည်းမရှိတော့ဘူးဗျာကြာပြီကြောက်ဒီဗမာစစ်တပ်ကအဲ့ဂျားထဲမှာចောင်းသားတွေတတ်အရသားတွေတတ်အကုန်လုံးပေါ့ဗျာအရသားမှန်သမီးပြစ်တတ်ပြီးလူချင်းကြီးလှုပ်လာတဲ့စစ်တပ်ကအခုတခါဗိုလ်ချုပ်အောင်ဆန်းရဲ့တတ်ဆိုပြီးတော့လှုပ်လို့ရှိရင်တော့ဒီဥစ္စာဟိုပြည်သူတွေမကျေနပ်စရာဖြစ်နေတာပေါ့ဗျာဟောဒီပေါင်းကကြာပြီးဟောတမိုင်းဟိုအတိတ်နဲ့ပြစ်ဆုံးပါသွားပြီးတော့ရောထွေးတယ်လို့ဖြစ်နေတာပေါ့
ဟုတ်ကဲ့ပါဆရာဟုတ်ကဲ့ဆိုတော့ကျွန်တော်ဒီမှာကြရားပြည်နယ်မှာတော့ဒီနောက်ဆုံးဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်လို့အဓိကဦးစီးဦးဆောင်လုပ်နေတဲ့ခွန်ဘာနက်ပုတ်လဲကျွန်တော်တို့ဒီဆွေးနွေးပွဲမှာရှိနေပါတယ်အဲ့တော့ကျွန်တော်ခွန်ဘာနက်ပုတ်ကတော့ဒီကိနောက်ဆုံးဖြစ်တဲ့ဖြစ်ရတဲ့ပတ်သက်လို့အထူးသဖြင့်ပို့ပြီးထိထိဟိုကိုတိုင်ကိုကြထိတွေ့ထားတဲ့ပုတ်ကိုလည်းဖြစ်တော့ကျွန်တော်ကကိုခွန်ဘာနက်ပုတ်ကိုဆွေးနွေးစေချင်ပါတယ်ကျွန်တော်တို့တခုရှိတာကရေဝီကကျွန်တော်စောအိမ်မှာကျွန်တော်ပြောသားတယ်လို့ပေါ့လေကျွန်တော်တို့နားလည်ထားတာကတော့တန်းသားတွေဘက်ကတော့ဒီသူတို့မှာသက်ဆိုင်ရာခေါင်းဆောင်တွေရှိနေတယ်ဒီလိုဘိုချောအောင်ဆန်းအမတ်တရားတွေစိုက်ထုတ်ကြရပြန်ဒီတန်းသားခေါင်းဆောင်တွေရဲ့အခန့်ကဏ္ဍကိုမိမိမှာစိုးရင်လည်းဆိုစိုးရင်ချက်တွေနဲ့ကန့်ကွက်တာလို့ကျွန်တော်နားလည်ပါတယ်ကိုခွန်ဘာနက်ပုတ်ဟိုအဲ့တော့ကန့်ကွက်ရခြင်းကိစ္စတွေမှာဒီကိစ္စတွေပြင်တခြားကိစ္စတွေများပါနေသေးလားကိုခွန်ဘာနက်ပုတ်ရဲ့
ဟုတ်ကဲ့ခင်ဗျာဒီကိစ္စကိုကျွန်တော်ကြည့်မယ်ဆိုရင်ဒီခဏတုန်းကဆရာကြီးပြောခဲ့လို့ပဲဒီကိစ္စကနိုင်ငံရေးနဲ့ဆက်နွယ်တယ်လို့လည်းကျွန်တော်မြင်တယ်အမျိုးသားရေးနဲ့လည်းဆက်နွယ်တယ်လို့ကျွန်တော်မြင်တယ်ပေါ့ဟုတ်အဲ့ဒီမှာမှဒီခဏလူမျိုးပေါ့ဒီဘုချောင်းဆန်းကတော့နိုင်ငံလုံးတိုင်းတာမြင်နေရတော့လေးစားတယ်ကျွန်တော်တို့လည်းလေးစားတယ်ကျွန်တော်တို့အသိဉာဏ်ဖြည့်ရတဲ့ဉာဏ်နဲ့လည်းရှိတယ်ဒါပေမဲ့ဒီအမျိုးသားရေးမှာကကြတော့ဒီတိုင်းတရရဲ့ခံစားချက်မှာကကြတော့ခုတမိုင်းကိုပေါ့ခွေမရခဲ့ဘူးဆိုတော့အခြေခံခံစားချက်တွေရှိတယ်။အဲ့လိုချိန်မီမှာဒီဘုထုပ်ခြေရုပ်ကိုအတင်းတမဘယ်လိုပြောမလို့သူတင်ကြီးနိုင်တာလည်းမရှိဘူးဒီတိုင်းတရကပြင်းပြမှုပုံစံတွေလည်းနေတယ်အတင်းခွဲရှိတဲ့ဟာကိုသူတင်ကြီးနိုင်လည်းမဟုတ်ပဲပေါင်းဆောင်ချက်နေရတော့အဲ့လိုမျိုးအာဏာရှိတဲ့ဒီမှာလာလို့ရပုံစံလေးတစ်ခုကိုကျွန်တော် ့ဘုံပြောက်တာပါမှာသူပြချက်ရတော့ဘုထုတ်ကျေးရုပ်ကိုခါရှိတာတဲ့အတိုင်းသားရဲ့အတိရှိမှုကိုပြန်ပြီးမှပြုပြီးမှသမိုင်းတွေကိုဖော်ထုတ်မှုတွေကိုကျွန်တော်တို့အရင်ဆုံးလုပ်ချင်တယ်ဘာဖြစ်လဲဆိုဒီသမိုင်းတွေအထောက်ခံဖျက်ရလို့ပဲကျွန်တော်တို့တိုင်းသားရဲ့ခံစားချက်တွေကိုပြီးမှကလူတွေတော်တော်များများကနားမလည်တဲ့အနေအထားမျိုးတွေကျွန်တော်တွေ့ရတယ်ပေါ့ခုမှဖက်ဒရယ်ဆိုရင်ဒီခွဲထွက်ရေးလို့အပြည့်စုံတွေခံခဲ့ရတဲ့သမိုင်းကြောင့်ညာကျွန်တော်မှကျုံခရရတဲ့ဒီမှာဖက်ဒရယ်ဆိုတာကိုကြားရတယ်ဒီမှာအင်အားစုတွေတော်များကခွဲထွက်ရေးလို့အမြင်ခဲ့ရတဲ့သမိုင်းကြောင့်ဆိုင်ရာနင်နာမှုတွေကတိုင်းတိုင်းဒီမှာရှိနေတော့အဲ့ဒီချင်းကြီးတွေပုံမှာကျွန်တော်ကန့်ကွက်ရခြင်းပဲဖြစ်တော့ဟုတ်ကဲ့
โอเคกูคุมบานะซุนเน่ละเจซุบาเราတို့ဒီซุนเน่ဘွက်တော့ကိုပါဝင်ซุนเน่ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကုတ်တချို့လဲလေလိုင်းပေါ်မှာရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်တို့မန္တလေးမြို့ကဦးတန်းမောင်မှာဦးတန်းမောင်ရဲ့သဘောထားလဲซุนเน่ကျင်တာမင်းမြင်နေတာရှိရင်ပြซุนเน่လို့ရပါတယ်ခင်ဗျโ
อเคခုနကဘူကြီးပြောသွားလို့ပါပဲသမိုင်းအမှန်တွေကိုဖိုးကွယ်ထားတာတိုင်းသားတွေရဲ့ဟာလာခေါင်းတော်နေအများကြီးရှိပါတယ်အဲ့မှာတိုင်းသားတွေကခုကဒီသူတို့ရဲ့ခေါင်းဆောင်တွေလည်းအတိအမှတ်ပြုကြပါတယ်အခု NLD တက်လာတယ်ဆိုတော့အဓိကဖယ်စည်းပုံတက်လာရှဲမယ်ဆိုတော့သူတို့ကိစ္စကိုရှဲမယ်လေဒီဗိုလ်ချုပ်ရုပ်တွေကိုလူတကာလေးစားပါတယ်ဗမာပြည်မှာတကာလုံးလေးစားပါတယ်ဒီဖယ်စည်းပုံရှင်းလင်းရေးမလုပ်ဘဲနဲ့ဒီလုံးတွေဘာလို့လုံးနေတာတော့အဲ့ဒါလေးပဲပြောချင်ပါတာဟုတ်ကဲ့
ဟုတ်ကဲ့ဦးတမောင်ကျေးဇူးပါကျွန်တော်တို့ဒီကျွန်တော်တို့ဟို email တွေ Facebook တွေကနေပေးပို့ထားတဲ့စာတချို့လည်းရှင်းနေပါသေးတယ်စာတချို့တော့အရင်ဆုံးမဆုမမဲ့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီစောဒန်နီယယ်ဦးဦးဆိုတဲ့အကောင့်ကဖက်ဒရယ်ကိုအဓိပ္ပာယ်ကောက်မှလို့အစိုးမြင်တဲ့ခေတ်ကိုရောက်ခဲ့ရပါတယ်တဲ့အင်္ဂလိပ်တွေသွေးခွဲအုပ်ချုပ်လို့ပြည်တွင်းစစ်ဖြစ်ရတဲ့ခံမရရင်တော့တပြည်တော်နဲ့လူမျိုးကြီးဝါဒကိုကျင့်သုံးခဲ့တာကိုမပြောဘဲနဲ့ကာကွယ်ပြောဆိုသွားကြတာပါပဲတဲ့အကွက်ကြကြလှုပ်ဆောင်ခဲ့တာကဗမာစစ်တပ်နဲ့အစိုးရအဆက်ဆက်အတိုင်းဝိုင်းကပိုတိမှာပါတဲ့ဒီလိုဗိုလ်ချုပ်ရုပ်ထုတွေထားရှိခြင်းကတိုင်းရင်းသားတွေကိုအလဲထိုးမဲ့ပွဲသိမ်းကွက်ပါပဲလို့ပြောထားပါတယ်မောင်ပေါက်ဆိုတဲ့အကောင့်ကတော့လူတစုရဲ့စနက်ကြောင့်သာပါတဲ့ဒေသခံတွေရဲ့စိတ်သဘောထားမဖြစ်နိုင်ဘူးလို့ယုံကြည်ပါတယ်တဲ့မြင့်လွင်ဆိုတဲ့အကောင့်ကတော့ကောင်းမွန်တဲ့ဂုံတိတ်ခါရှိတဲ့အစိုးရကမြဲသွားမှကြောက်ပြီးတော့လိုက်ဖြတ်နေတဲ့အဖြတ်သမားအုပ်စုရဲ့လုကွက်ပါတဲ့လူဦးရေနှဲပြီးနိုင်ငံရေးလှုပ်ရှားမှုအလွန်နှဲတဲ့ဒေသဖွတ်တွေပြေးပြီးတော့ရွေးကောက်ပွဲဝင်တဲ့အရက်တွေမှာဖြစ်ပါတယ်တဲ့VPO ဆိုတဲ့အကောင့်ကတော့ဗိုလ်ချုပ်အောင်ဆန်းကိုတိုင်းရင်းသားတွေကလက်မခံတာထားပါအောင်နဲ့သူကိုယ်တိုင်တီထောင်ထားတဲ့ဗမာတပ်မတော်ကတော့သူ့ကိုလက်မခံတာဘာကြောင့်လဲတဲ့ကျန်ွေတွေပေါ်မှာသူ့ရဲ့ရုပ်ကိုဖျောက်ပစ်တာကဘာလူမျိုးတွေလဲဆိုတာအရင်စဉ်းစားကြပါအောင်တဲ့ကရင်နီပြည်နဲ့ဗိုလ်ချုပ်အောင်ဆန်းဆိုတာအဝေးကြီးပါတဲ့တမိုင်းရပြောရရင်ပေါ့တဲ့စိုးဆန်းဆိုတဲ့အကောင့်ကတော့ဗမာအဆက်ဆက်တိမ့်ကြုံအုပ်ချုပ်လာတော့တိုင်းရင်းသားတွေအတွက်ဘာမှဒဏ်မှုလုပ်ပိုင်ခွင့်မရှိတော့ဘယ်တိုင်းရင်းသားမှလက်မခံကျင်တော့တာအမှန်ပါတဲ့တဲ့ဗမာနဲ့တိုင်းရင်းသားဒဏ်မှုခွင့်ရေးကကြည်ကြည်လေးတဲ့ကြည်လေဝေးလေခန်းစားနေရတော့အောင်ဆန်းရုပ်တုကိုလာပြီးတော့ထားရင်အလိုလိုပောက်ကွဲကြမှာပဲလို့ရေးထားပါတယ်ကောင်လင်းဦးကြီး
ဟုတ်ကဲ့ကျေးဇူးပါအခုဒီကျွန်တော်ဒီဆွေးနွေးတဲ့ပုံကိုယ်ကြီးလည်းကြားမှာပါအခုကတော်တော်အထူးဖြင့်ဒီတိုင်းရင်းသားတွေကြားမှာတော့ဒီကိစ္စနဲ့ပတ်သက်လို့တော်တော်လေးခက်ခဲသေးသေးခန်းစားချက်တွေရှိနေတာကျွန်တော်တွေ့ရမှာပါအထူးသဖြင့်ကတော့ဟိုတမိုင်းနောက်ခံကြောင့်ဒီလိုခန်းစားချက်တွေပေါ်ရဲဆိုလည်းကျွန်တော်နားလည်နိုင်လို့ရပါတယ်ဒါပေမဲ့ဆရာဦးအောင်ခေကိုကျွန်တော်မေးချင်ပါတကယ်တော့ဒီအမေရိကန်မှာဆိုရင်လည်းဒီကျွန်းစနစ်ကိုတိုက်ပြခဲ့တဲ့ဒီတမရအောက်ဒီအေဗရာဟင်လင်ကွန်နောက်ဒီလူမျိုးရေးခွဲခြားဆက်ဆံမှုတွေတွန်းလှန်ခဲ့ပြီးတော့ဒီမာတင်လူသာကင်းနောက်ပြီးတော့ဒီပြည်ရင်းစစ်ကစစ်ဘုတ်ချုပ်တွေရုပ်တွေတွေဆိုတာလေသူ့ဒေသနဲ့သူဒီလိုမျိုးရှိကြတာပဲလေဆိုတော့ကျွန်တော်တို့စီမံနဲ့ဗားရီများကွာခြားနေလို့လေဒီဘုတ်ချုပ်အောင်ဆန်းတယောက်တည်းကိုပဲကျွန်တော်တို့ကအလေးပေးလို့နာများနေလို့လားဆရာဘလို့နောက်ကြောင်းကန့်နေကြောင်းဒီလိုတွေပြဿနာတွေပေါ်နေရတာလေဆရာ
အခုနင်းနေရတာတော့ရင်ဆိုဗီယက်ပြည်တော်စုပေါ်ကြာရင်စတာလင်ခေတ်ပေါ်စတာလင်ခေတ်ကစတာလင်ရုပ်တွေနေရာတကာပွားထားပြီးတော့ဟိုအခုဆိုဗီယက်ယူနီယံပြတ်သွားတော့မကြည်မနက်ဖြစ်ပြီးအဲ့ဒီရုပ်တွေဖျက်ချတာပေါ့ဗျာဆိုတော့အဲ့ဒီသဘောမျိုးဟိုဝင်နိုင်နေပါလို့ဆိုတော့အခုဒီအာဏာရပါတီကဟိုဘာမှမတားဆီးပဲနဲ့ဒီအယုဒ္ဓေကိုဒီပြည်နယ်ဒီမှာနင့်ကန်လုပ်လို့ရှိရင်ဟိုသွားပြီးတော့တွေ့ရင်ဒါဒီအယုဒ္ဓကကြည့်တော့ဘာမှမဟုတ်ဘူးဗျာဒါရင်နဲ့ဟိုဒီကနေပြဿနာကြီးနိုင်တယ်ဒီအမေရိကန်မှာခင်ဗျားကလည်းပြီးသားပဲဒီရှာလော့တ်ဘေးလ်ကိစ္စဟုတ်
တယ်ဒီရင်းစစ်တော်ဘူဂျော့ဒီ
နေရာမှာရှာလော့တ်ဘေးမှာသွားပြီးတော့ဟိုဒီအဲ့ဒီကိုအရင်တော့ဒီ Confederate Army ရဲ့ဘူဂျော့ကြီးရတာ Robert E. Lee Robert Lee ရဲ့ရုပ်ထုကိုဖယ်ဖို့ကိုရင်းကပြည်내အစိုးရကသွားစဉ်းစားတော့
အဲ့မှာဆန္ဒပြပဲဘာပြောလဲအဲ့ဒီကနေတောက်ရှောက်ဘောအမေရိကန်မှာလည်းအဲ့ဒီအယုတ်ဆန့်ကျင်ရေးတွေအကုန်ဖြစ်တာဗျာဆိုတော့ဒီအယုတ်ကနေဟိုဒီဒီလူဟိုချီတော့ဘာမှမပေါ်ဘူးတဲ့လူတစုကနေစပြီးဒီအယုတ်ကိစ္စကိုဆန္ဒပြကန့်ကွက်တဲ့၆ကနေလုံရင်းကနေအဲ့ဒီပြဿနာကနေအတော်မတတ်တော့ဘူးဆိုတော့ဒီဒီတင်ကားစာတွေအများကြီးရှိတယ်ဆိုတော့အခုအမေရိကန်မှာအခုဖြစ်နေတာကိုကြည့်ရှာတော့ဒီကျားလက်တယ်မှာလူပြူကနေလူမဲတွေကိုတနတ်နဲ့ပြစ်တယ်ပြစ်ကနေစပြီးတော့လူပြူကလူမဲကိုနှိမ်နဲ့ဘက်ကပေါ့ဗျာဒီကျွန်းစနစ်ကိုနှိမ်နဲ့လူပြူတက်ပြီး confederate ဆိုတာကျွန်းစနစ်ကိုဆန့်ကျင်တဲ့လူတွေအဲ့ဒီလူတွေ generally ကိုသူတေသူ့အနေနဲ့သူအရင်တော့ကစောက်ထားတာဒီအများကြီးပဲသူစစ်ရှုံးတဲ့လူစစ်ရှုံးနေတဲ့သူကသူ့လူကိုသူတတိယပြီးတော့သူကြောက်ရွံ့လှုပ်ထားတာပေါ့ဗျာဒီရုပ်တွေသူ့အနေနဲ့သူရှိနေတာပဲအဲ့ဒါကိုသွားဆွတဲ့အခါကျတော့ပြဿနာဖြစ်ကုန်တာပေါ့
တော့ကဲအဲ့တော့တစ်ခါတစ်ခါကျတော့လေဟိုကောင်းစီရှင်တို့လောက်တဲ့ဆိုရင်ပဲဟိုဆိုးတဲ့ဟိုအပြစ်ကပုံများအမျိုးကလည်းကြုံတတ်တာဟုတ်ဆရာ
ဟုတ်တယ
်ဟုတ်ကဲအဲ့ဆရာကိုစီသူလည်းကျွန်တော်မေးချင်ပါတယ်ကျွန်တော်တို့အခုဟာပေါ့လေဟိုဆော့ဆော့ကျွန်တော်ပြောခဲ့တယ်လို့ပါပဲပေါ့ဟိုနိုင်ငံတကာမှာလည်းဒီလိုပဲရုပ်ထုတွေထားကြတာကွန်ပျူတာမျိုးတွေရှိပါတယ်ကျွန်တော်စီမံထဲမှာဘာတွေများကွာခြားနေလဲဒီကျွန်တော်စီမံမှုဘုရောအစံတယောက်တည်းကိုပဲအလေးပေးတာများလွန်းလို့အခုလိုပြဿနာတွေပေါ်လာတာမျိုးလားဆရာစီသူအမြင်ပြောပါခင်ဗျာ
အဲ့ကျွန်တော်မြင်တော့ဒီလိုဆိုတာပြဿနာမဟုတ်ဘူးကွာဟိုလုံးပုံလုံးကြီးကွာတယ်လို့ထင်တယ်ဗျခုနကဟိုတိုင်းသားကြီးပြောတဲ့အချိန်မှာလည်းပါတယ်ပါလဲဆိုတော့ तू ကလုံးပုံလုံးကြီးကိုတော့ဆန့်ကျင်နေတဲ့သဘောရှိတယ်ဗျဟုတ်ဘာလို့ဒီလိုလုပ်ရတာလဲဆိုတဲ့ဟာမျိုးပေါ့နော်နောက်တစ်ခုကတော့လေဒီလက်ရှိဆိုရကလုံးလို့ပေါ့နော်ဆိုရဆိုတာသက်ဆိုင်ရာပြည်နယ်တို့တိုင်းတို့ဆိုရလုံးလို့အဲ့လိုမျိုးသူတို့နဲ့အဆင်မပြေဘူးသူတို့ဆန့်ကျင်တဲ့သဘောပဲနော်ဒါမျိုးလေကျွန်တော်ဖြစ်နိုင်တယ်အဲ့တော့ကျွန်တော်အမိနဲ့ကပထမဆုံးပြောချင်တာကတော့ဟိုဘုရုပ်အောက်ဆန်းရုပ်တုထုလို့ပြဿနာဖြစ်တာလားဟိုလုပ်ဖို့မကောင်းလို့ပေါ့နော်လုပ်ဖို့လို့ဒီစင်မကြီးလို့ပြဿနာဖြစ်တာလားပေါ့နော်အဲ့ဒါအချက်ရင်းစဉ်းစားဖို့လိုပါတယ်နောက်တစ်ချက်ကတော့ပါလဲဆိုတော့ဒီဟိုနိုင်ငံသားပါလဲသူကထိကြတာပဲခုနပြောတဲ့လင်ကွန်းတို့ပါလဲထိကြတာပဲအဲ့ဒါကြတော့ပါလဲဆိုတော့သူကအသေးစိတ်ကြားရဖို့လိုတာပေါ့နော်ဘယ်ချိန်မှာကျွန်တော်တို့လုပ်ပါလဲပြည်ထောင်ချက်ရုပ်ရှင်ဗီဒီယိုတွေကနေပြီးတော့မှတွားတာတွေလည်းရှိတယ်ပေါ့နော်ဒါအမေရိကန်မှာဆိုကျွန်တော်စစ်ဖြစ်ပြီဆိုရင်လားသာပါတော့ဒီတခြားဘက်ကနေစစ်ဖြစ်ပြီအမေရိကန်ရုပ်ရှင်တွေမှာဆိုရင်လင်ကုန်းရုပ်တုကြီးတွေတော့ဖြစ်ကြတယ်ဒါကပါလဲဆိုတော့လင်ကုန်းကသူကတင်တင်ပေးတဲ့ပုံပဲပေါ့သူကတော့တင်တင်ပို့ကြည့်ကြားရတာရှိတော့အဲ့လိုမျိုးခုနကပြောရဟောင်းပဲပေါ့နော်ဘယ်လိုပဲပုံပြန်ပြီးလုပ်မယ်ဆိုရင်ဟာမှာအဲ့ဒါအရေးကြီးပါတယ်နောက်တစ်ခုကတော့ဟိုလူတွေတူတူမဲ့သာဘုဇုတ်ကွန်ပျူတာနဲ့ဆိုတခြားနည်းတွေနဲ့တော့မရဘူးလားပေါ့နော်ဥပမာကျွန်တော်မြင်ဆိုရင်တော့ဘုဇုတ် application ဆိုပြီးတော့ဒါ online education application တွေလုပ်လိုက်ရင်ဒီနေ့တိုင်းဝေးလံပြီးကောင်းတဲ့ data တွေတိုင်းသားတွေမျိုးစုံပေါ့နော်ပမာပါဝင်အကုန်လုံးပြင်ရတယ်လို့ရမယ်ဒီ application ကိုဒီလိုကြောက်ကြမှာပဲဒါဆိုရင်ဒါသူတို့ရေကုန်တော့ဘုဇုတ်ကိုလည်းချစ်ပြန်လာမှာပဲနော်အဲ့လိုမျိုးလုပ်လို့ရတယ်နောက်တစ်ခုကတော့ပါလဲဆိုတော့ဘုဇုတ်အောင်ဆန်းဆိုဒီ school of public policy ဆိုပြီးတော့ခဏလိုမျိုးပေါ့နော်ဒီဒီကြောင်းထောင်လာလို့เนาะတကယ်ကြောင်းထောင်လာအဲ့ဒီမှာကြောင်းနေမှာဒါရမ်းမျိုးစုံကစဉ်းစားပြင်ရတယ်ပြင်လာလုပ်လို့ရတယ်ဒါမျိုးလဲသွားလို့ရတယ်ပေါ့เนาะနောက်ဆုံးဒီကုံကုံပြောရင်ဘယ်တော့ဆန်းဆန်းဒီစက်ကြီးထုတ်မယ်လို့ပြောရအဲ့ဒီစက်ကူမှာလဲဒါငွေစက်ကြီးကပုံမှန်ထုတ်နေကြဒီစင်ရုပ်တို့မြင်းရုပ်တို့ရောမြင်းရုပ်မရှိပါဘူးစင်ရုပ်တို့ကလည်းဒီရုပ်တွေနေရာမှာဒါတကယ်ဘယ်တော့ဆန်းပုံထုတ်ဒီလိုက်လိုက်တဲ့ဆိုရင်ဒါဘာလို့ငွေလဲထပ်မပြုံတော့ဘူးမဟုတ်ဆိုရင်တော့ဒီဘုဇုတ်ရုပ်တုတွေအားလုံးထုတ်လိုက်တာကျွန်တော်ရှိတယ်ဒီနိုင်ငံလုံးပေါင်းလိုက်ရင်တော့ဒေါ်လာတန်းတန်းတော့ရှိတယ်အဲ့ဒါဆိုရင်ဒီ online application ပေါ့နော်ဒီ mobile application ကောင်းကောင်းလုပ်လို့ရတယ်နောက်ပြီးကျောင်းလေးကောင်းကောင်းထောင်လို့ရတယ်ဒါရီကရည်ရှိခံတော့ပေါ့နော်အခုကရုပ်တုတွေကဘာလဲဖြစ်နေကြလဲဆိုတော့တချောင်းတကာကတရားတစ်ပုဒ်ချမ်းဖြစ်နေပြီးတော့ရုပ်တုတွေကလည်းတချို့ကျတော့ပိန်ရှိရှိတချို့ကျလည်းဟိုတော်တော်ဟိုဟာပေါ့နော်တူတူတိုင်းတိုင်းကြီးဖြစ်နေပြီးတော့ရုပ်တွေကလှလည်းမလှဘူးပေါ့နော်ကလေးလိုလိုတချို့ဟာလည်းကြလူကြီးလိုလိုဆိုတော့ဆရာဆရာဘုဟုဆရာတွေကဟိုလက်စွမ်းပြထားတဲ့သဘောဖြစ်တယ်အဲ့တော့ဆရာတို့ဒီဗုဒ္ဓတို့ကဂျီဆက်စုပါလို့ဆိုရင်တော့တစ်မျိုးပဲသူတို့တွေကတော့ကိုယ်ကဓမ္မမတန်တေထားလို့မရဘူးဆိုတော့ရိုးရိုးထုတဲ့အခါမှာကျွန်တော်ပြောတဲ့သူ့အတူကြီးဆရာကလွဲနေတယ်လို့မြင်ပါတယ်ဗျကျွန်တော
်ဟုတ်ကဲ့ဆရာစီဆွေးနွေးပြချေးစုပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းလေလိုင်းပေါ်မှာရှိနေပါသေးတယ်ကိုငင်းချမ်းပါဖင်လန်နိုင်ငံပါကိုငင်းချမ်းလည်းဆွေးနွေးချင်တာမေးမြန်းချင်တာရှိရင်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကမကျွန်တော်တော့ဘမဥအောင်ခင်လည်းရှိတယ်တော့ဒါပိုကောင်းပါလေဒီနေ့ကျွန်မဝိုင်းရကျွန်တော်ပြောချင်တာကျွန်တော်တို့ဗမာပြည်သူလူထုကအကျန်းဖတ်မှုကိုမကြိုက်တဲ့အတွက်ဘုဇုတ်အောင်ဆန်းဆိုတာဗမာပြည်မှာဖြစ်လာတာဗိုလ်ချုပ်သမိုင်းကိုကျွန်တော်တို့ပြည်သူတွေကတိတိကျကျသိကြတယ်ဥပမာသူမိမ်မဒေါက်ခင်ကြီးပြောထားတာဆိုရှိတယ် အောင်စားကိုအောင်စားမသိဘူးဆိုလို့ရှိရင်လူမားပေါင်းတဲ့အတွက်ပေါ့နော်နာမည်လည်းသိတယ်လူလည်းသိတယ်ပေါ့နော်ဒါထားတော့အဲ့ဒီကိစ္စလေကျွန်တော်အခုပြောချင်တာကတော့ NLD ကပါတီကိုမကြည့်နဲ့လူကိုကြည့်ဩလူကိုမကြည့်နဲ့ပါတီကိုကြည့်ဆိုပြီးတော့မဲပေးခဲ့ကိုယ်ကိုယ်နဲ့ပြောရင် NLD မှာကတော့ဆန်းစုကြည်အားစပြောစရာတွေဖြစ်နေတဲ့အချိန်မှာဟိုတော့အောင်ဆန်းကိုတက်တက်နဲ့ခုတုံးလုပ်ပြီးတော့တမီးရအဖေကိုခုတုံးလုပ်ပြီးတော့ဗျာအမဒီမှာလူမျိုးကြီးဝါကရှင်သုံးတယ်ပဲကျွန်တော်မြင်ပါတယ်ဘာဖတ်ဥောက်ခင်ကတော့ကိုပြောတယ်ပဲရှင်းပါတယ်ကျေးဇူးများကျင်ပါတယ်
ဟုတ်ကဲ့ကိုညင်ချန်းဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအီးမေးလ်တွေစာရေးပို့ထားတချို့ကြံနေပါသေးတယ်မဆုမွန်စာတချို့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကြော်နိုင်ဆိုတဲ့အကောင့်ကတော့ဗိုလ်ချုပ်ကတိုင်းရင်းသားတွေအပေါ်မှာပေးခဲ့တဲ့ဂရုကဝတ်ကိုအကောင့်ထဲမဖို့ပေးခြင်းမဲ့နဲ့ဗိုလ်ချုပ်ရုပ်ထုနဲ့လာပြီးတော့နှစ်သိမ့်နေတယ်လို့တိုင်းရင်းသားအများစုကစိတ်ထဲမှာဖြစ်ပေါ်စေပါတယ်တဲ့။နောက် NLD အောက်ပိုင်းကလူတွေကလည်းဗိုလ်ချုပ်ကိုကြီးညိုတာလေးစားတာထက်ဗိုလ်ချုပ်ရဲ့နာမည်ဗိုလ်ချုပ်ရဲ့ရုပ်ထုကိုဘန်းပြပြီးတော့ဒေါအောင်ဆန်းစုကြည်ကိုလိုက်ဖားနေတဲ့သဘောဆောင်နေပါတယ်တဲ့။နောက်ဗိုလ်ချုပ်ရုပ်ထု site ထူဖို့မလိုလားတဲ့ဒေသတွေမှာအတင်းလိုက်ပြီးတော့ site ဖို့စူးစမ်းနေတာက site ထူလို့သူနဲ့ကန့်ကွက်သူကြားစိတ်ဝမ်းကွဲမှုကိုဖြစ်ပေါ်စေပါတယ်တဲ့တနည်းအားဖြင့်တိုင်းရင်းသားစီးလုံးညီညွတ်မှုကိုထိခိုက်စေပါတယ်ဒီလိုဗိုလ်ချုပ်နာမည်ကိုအသုံးချမှုကြောင့်တိုင်းရင်းသားတွေကဗိုလ်ချုပ်အောင်ဆန်းအပေါ်မှာကြီးညိုလေးစားမှုကိုထိခိုက်နိုင်ပါတယ်ဆိုပြီးရေးထားပါတယ်ကိုပေါ့ဆိုတဲ့အကောင့်ကတော့ဗိုလ်ချုပ်ကိုယ်တိုင်ကတိုင်းရင်းသားတွေကိုလစ်လျူရှုခဲ့သူတယောက်မဟုတ်ပါဘူးတဲ့တိုင်းရင်းသားခေါင်းဆောင်တွေအားလုံးကိုတသားတည်းထားခဲ့သူတယောက်ပါတဲ့ကျွန်တော်တို့ဗိုလ်ချုပ်ကိုအယမ်းချစ်မြတ်လို့တဲ့ဗိုလ်ချုပ်ကအခုချိန်အထိကိုအကြိမ်ကြိမ်လှုပ်ကြံခံနေရတဲ့သဘောဖြစ်ပါတယ်တဲ့အမှောင်ကျတဲ့နေရက်တွေမှာဆိုဗိုလ်ချုပ်ကိုအလေးမပြုရဲခဲကြဘူးနောက်ဗိုလ်ချုပ်ပုံကိုမချိတ်ရဲခဲ့ကြဘူးပေါ့ကျွန်တော်ကပုံကိုရေးကိုကွယ်သူမဟုတ်ပါဘူးတဲ့သူဟာတိုင်းရင်းသားတွေကိုပြစ်ပယ်သူမဟုတ်ခဲ့ပါတဲ့ဒီဗိုလ်ချုပ်ရုပ်ထုကိုအခုလိုတော့ဝိုင်းပြီးတော့မကန့်ကွက်တင်ပါဘူးတဲ့ကန့်ကွက်တာကတော့သမိုင်းကိုမှေးမိန်အောင်လုပ်နေတယ်လို့ကျွန်တော်ထင်မြင်မိပါတယ်တဲ့ဒါကြောင့်တိုင်းရင်းသားခေါင်းဆောင်တွေရဲ့ရုပ်ထုနဲ့ဗိုလ်ချုပ်အောင်ဆန်းရုပ်ထုကိုအတူထားလိုက်မယ်ဆိုရင်ပြေလည်သွားမယ်လို့ထင်မြင်မိပါကြောင်းရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်စာတချို့လည်းရှင်းနေပါသေးတယ်တူကတော့ဒီမောင်တက်တနာပါအမေရိကန်ပြည်တော်စုကပါကိုရန်နိုင်မဲ့ဖတ်ပြပေးပါခင်ဗျာ
ဗိုလ်ချုပ်အောင်ဆန်းဟာလွတ်လပ်ရေးပြည်သူ့ကကြီးလည်းဖြစ်တမတော်ဖခင်ကြီးလည်းဖြစ်တယ်ဆိုတာကဘာကပါအတိမတ်ပြုထားပြီးဖြစ်ပါတယ်ဒါကြောင့်ဗိုလ်ချုပ်ရဲ့ဂုဏ်ကျေးဇူးနဲ့ဗိုလ်ချုပ်ကိုချစ်မြတ်လို့ကြတဲ့ပြည်သူတွေကမိမိတို့ရဲ့အစီအစဉ်တွေနဲ့ဗိုလ်ချုပ်ရုပ်ထုတွေကိုနိုင်ငံအနှံ့ site ထူဂုဏ်ပြုကြတာဟာပြည်သူတွေရဲ့အယောင်ဆင်းလေမပါတဲ့ယူသားတဲ့စိတ်ဓာတ်တွေပါဒါပေမဲ့ပြည်내တချို့မှာဗိုလ်ချုပ်ရုပ်တွေ site ထူတဲ့ကိစ္စနဲ့ပတ်သက်ပြီးပြည်သူအချင်းချင်းကြားကြီးမားတဲ့ပြဿနာတွေမရှိပေမဲ့နိုင်ငံရေးအမျက်ထုတ်လို့သူတွေဒေါအောင်ဆန်းစုကြည်ကိုမလိုမုန်းထားသူတွေဗိုလ်ချုပ်ရဲ့သမိုင်းကြောင်းမှန်ကိုဖုံးကွယ်ထားခြင်းသူတွေနဲ့ခါတော်မီတိုင်းသားခေါင်းဆောင်ဖြစ်ခြင်းသူတွေကတိုင်းသားတွေကိုလွတ်လွတ်ရှုရဲလို့လူမျိုးရေးရဩဇာလွှမ်းမိုးဖို့ကြိုးစားနေတယ်လို့လှုံ့ဆော်နေကြခြင်းသာဖြစ်တယ်လို့ယူဆမိပါတယ်။ဒါကြောင့်လွတ်လပ်ရေးကြိုးပမ်းမှုမှာတိုင်းသားခေါင်းဆောင်တွေလည်းပါဝင်ကြတဲ့အတွက်ဒီခေါင်းဆောင်တွေရဲ့ရုပ်ထုတွေကိုလည်းဗိုလ်ချုပ်ရုပ်ထုတွေလို့ site ထူဂုဏ်ပြုကြခြင်းဖြစ်အမုန်းတွေတန်တရားတွေအာဃာတတွေကင်းဝေးနိုင်ပြီးစီးလုံးညီညွတ်မှုတွေရရှိနိုင်စေကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
ဟုတ်ကဲ့ဒါကတော့မောင်တသနာပါနောက်တူကတော့ကျွန်တော်တို့ရန်ကုန်မြို့ကဦးလာတော်မှာတကုံမြို့သစ်ကပါမဆုမွန်မဲဖတ်ပြပြပါဦးခင်ဗျာ
စစ်တပ်ကဓာတ်ရိုက်အုပ်ချုပ်တဲ့စစ်ဆိုးရလက်ထက်တုံးကဗိုလ်ချုပ်ရုပ်ထုစိုက်ဖို့မပြောနဲ့ကျောင်းဝင်းထဲမှာပဲမြမကျောင်းသားလေးတွေအနေချင်းလောက်ကိုအာဇာနည်နဲ့အလေးပြုဖို့ပြုလုပ်ပေးခဲ့တဲ့ကျူရှင်ကျောင်းဆရာဟာထောင်ချခံခဲ့ရပါတယ်အခုရက်သားတစ်ပိုင်းရွေးကောက်ခံ NND ဆိုးရလက်ထက်ကရင်နီပြည်နယ်ကယားပြည်နယ်မှာဗိုလ်ချုပ်ရုပ်ထုစိုက်ဖို့လှုပ်တာလက်မခံကန့်ကွက်တဲ့ကယားလူငယ်တွေကိုဖမ်းဆီးထောင်ချဖို့ဖြစ်နေပြန်ပါလေ။ဘာဖြစ်လို့ဒီလိုကမောက်ကမတွေဖြစ်နေရသလဲဆိုတာကတော့ရှင်းပါတယ်။တိုင်းရင်းသားလူမျိုးစုတွေရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအတိအလင်းလက်ခံသဘောတူပြီးပြည်မနဲ့အတူတစ်စည်းတစ်လုံးနဲ့လွတ်လပ်ရေးယူမယ်။အခြေခံဥပဒေပုံမှန်189ကနေ195အထိကရင်နီပြည်နယ်အစိုးရဖွဲ့စည်းရေးအပြည့်အစုံပြဋ္ဌာန်းပေးခဲ့တယ်လို့တကယ်လို့လွတ်လပ်ရေးရပြီးဆယ်နှစ်ကြာရင်မကျေနပ်လို့ခွဲထွက်ချင်ရင်တောင်မှခွဲထွက်ဖို့ဥပဒေနဲ့အညီဆောင်ရွက်နိုင်တယ်လို့ဗိုလ်ချုပ်ကအခိုင်အမာအမခံထားတဲ့1949ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းပေးထားတာကိုကရင်နီလူငယ်အပါအဝင်ရှမ်းလူငယ်ကချင်လူငယ်ကရင်လူငယ်ချင်းလူငယ်စတဲ့လူငယ်တွေဂဂနနသိရှိနားလည်သဘောပေါက်အောင်ရှင်းလင်းပြောပြနိုင်ခဲ့ကြမယ်ဆိုရင်ပြည်နယ်တိုင်းကမြို့တွေမှာကြေးရွာတွေအထိဗိုလ်ချုပ်ရုပ်ထုစိုက်ပေးဖို့တောင်းဆိုလာကြမှာတော့မြေကြီးလက်ခတ်မလွဲပါဘူးဒီလိုပဲလူမျိုးစုတွေလိုလားတဲ့လူမျိုးစုတိုင်းရဲ့ခေါင်းဆောင်တွေပညာရှင်တွေတိုင်းချစ်ပြည်ချစ်ပုံကိုယ်တွေရဲ့ရုပ်ထုတွေလည်းစိုက်ထူစေရမှာပ
ါဟုတ်ကဲ့ဒါတော့တကုံမြို့သက်ကဦးလာထွန်းဆွေးနွေးသွားတာပါဆိုတော့ကျွန်တော်ဆရာဦးအောင်ခင်ဟိုပဲကျွန်တော်မေးချင်ပါသေးတယ်ဆရာအခုဆရာလည်းဒီလိုရုပ်ထုတွေလှုပ်ချင်အပြင် တခါတည်းရမှာအကျိုးတွေပြစ်ကများနိုင်နေဆိုတော့စောစောထောက်ပြပါရဲနောက်ဆရာဦးစည်ရသူကတော့ဒီရုပ်တုတွေလုံးမဲ့စားဟိုဒီအကျိုးရှိမဲ့စီစဉ်နေလုံးချင်းလဲလုံးလို့ရတယ်ဆိုတော့ဆရာတကယ်လို့ဂုံပြုတ်တဲ့လို့ဂုံပြုတ်မယ်ဆိုလို့ရှင်လဲဒီလိုရုပ်တုတွေလုံးမဲ့စားတခြားလုံးနိုင်ခိုင်နိုင်တဲ့နည်းလမ်းတွေဘာတွေများရှိအောင်လဲဆရာမြင
်ဒီရုပ်တုတွေမကပါဘူးဗမာလူမျိုးကရုပ်တုထုတာဝါသာပါတယ်ဒီဒီဗုဒ္ဓကလည်းဒီရုပ်တုကိုယ်ဝယ်တာမကြိုက်ပြနေလဲတပီလုံးရုပ်တုတွေကြီးပဲဆိုတော့ဒီရုပ်တုဟာဒါဗမာရဲ့ဒီဒလိထုံးစံလို့ဖြစ်နေတယ်သူကတော့လုံးပါပဲလုံးတဲ့သူအတွက်တူတူတော့စောစောကပြောကြတဲ့အတိုင်းပေါ့တိုင်းရင်းသားခေါင်းဆောင်တွေကျတော့ဘာလို့လုံးခွင့်မပေးလဲဟာလာခရင်ပြည်နယ်မှာစောပါဦးကြီးဧရာအာဇာနီပဲစောပါဦးဓာတ်ပုံရုပ်တုမရှိဘူးရှိရင်လည်းဒါစစ်တပ်ကလက်မခံဘူးအစိုးရလက်မခံဘူးအဲ့လိုမျိုးတိုင်းရင်းသားခေါင်းဆောင်တွေရဲ့ပုံတွေပါလုံးခွင့်ပေးလိုက်လို့ရှိရင်တော့ဒီပြဿနာအခုလောက်ထိကြီးမှာမဟုတ်ဘူးအဲ့တော့ဗိုလ်ချုပ်အောင်စားတယောက်တည်းဆိုဗိုလ်ချုပ်အောင်စားကအရင်တုန်းကဟိုဘလောက်ပဲအနိနာခံဘလောက်ပဲကောင်းငယ်ကောင်းငယ်သူ့ရုပ်ပုံကိုစစ်ဝစ်စစားနဲ့ပုံကိုအတင်းအဓမ္မဟိုပြည်နယ်တွေမှာလိုက်ထားတယ်ဆိုတော့ဒီဒီအရှိဥရောပကိုဒီဆိုဗီယက်ကအတင်းဝင်စီးတုံးကလို့ပေါ့ဗျာဒီသူကဒီဒီပြည်နယ်တွေကိုအနိုင်ကျင့်တဲ့သဘောမျိုးဖြစ်နေတာပေါ့ဆိုတော့ဒါမျိုးတိုင်းရင်းသားတွေကမြင်မကောင်းဘူးစောစောကကျွန်တော်ကြားခဲ့တာတော့တိုင်းရင်းသားတွေကဒါလိုပဲမြင်တယ်အပေါ်စီးနဲ့ဒါကြီးကိုကိုယ်နိုင်ကျင့်တယ်လို့သူတို့ခံစားနေရတယ်။သဘောမျိုးနဲ့လာချတယ်လို့ဖြစ်နေတယ်
။ဟုတ်ကဲ့ပါဆရာ။ဆွေးနွေးပြတဲ့ဆရာဦးအောင်ခင်ဦးစည်ရသူကိုကွန်ဘာနဘုံကိုလိုင်းပါဝင်ဆွေးနွေးရသူတွေစာရေးသားပေးပို့သူတွေနဲ့တော်တော်ရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးစီစဉ်ဆွေးနွေးတင်ဆက်တဲ့စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 Joe ကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့ပရိသတ်အပေါင်းကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တချင်တောင်းခြင်းနဲ့ဆိုရင်တော့ email လေးဆို burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းချင်းညုတ်ကိုကိုကျော်ကျော်သိန်းပြောပြပေးပါအောင်ဗျာ
ဒီလိုနိုင်ငံမှာ၄မြောက်ခီးစဉ်မြေရောက်နေတဲ့ American သမ္မတ Donald Trump ဟာခီးစဉ်၃မြောက်စနေနေ့က Scotland နောက်တောင်ပိုင်းသူပိုင်နဲ့ Tambury အပန်းဖြေကောက်ကွင်းကိုသွားလည်ပါတယ်တင်းလာနေမှာတော့သမ္မတ Trump ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာထိပ်သီးအစည်းအဝေးလုပ်မှာပါ။ကောက်ကွဲမှာသမ္မတထရန့်ရှိနေတဲ့အချိန်တွင်အနာဂတ်ပင်လယ်ကမ်းခြေမှာစုဝေးနေကြတဲ့ဆန္ဒပြသူတွေဟာသူတို့ကိုသမ္မတထရန့်မြင်အောင်တောင်းကုန်းလေးတစ်ခုပေါ်ကိုတက်ပြီးထရန့်အလိုမရှိ KKK အလိုမရှိလူမျိုးခွဲခြားရေးဝါဒီအမေရိကန်အလိုမရှိစသဖြင့်ကြွေးကြော်အဟစ်ပြီးဆန္ဒပြကြပါတယ်။အမေရိကန်ပြည်တော်စုဟာဝိုင်ပြည်နယ်အနီးမှာရှိတဲ့နိုင်ငံသားရေပိုင်နယ်ထဲမှာတရုတ်တရှူသင်္ဘောတစ်စင်းရောက်နေတာကိုအနီးကစောင့်ကြည့်နေတဲ့အချိန်အမေရိကန်ရေတပ်ကပြောပါတယ်အမေရိကန်ကဦးဆောင်ပြီးနိုင်ငံပေါင်း25နိုင်ငံပါဝင်တဲ့ကမ္ဘာအကြီးဆုံးရေတပ်စီရေးလေ့ကျင့်မှုကိုဟဝိုင်ကျွန်းနားမှာလုပ်နေတာပါ။တရုတ်တရှိုတင်မောဟာအဲ့ဒီနိုင်ငံတကာရေတပ်စီရေးလေ့ကျင့်မှုကိုထောက်လှမ်းနေတဲ့အကြောင်းအမေရိကန်ကာကွယ်တော်ဝန်ရှိသူတူက VOA ကိုတောက်ကြနေမှာပြောပါရယ်။ကချင်ပြည်နယ်ဘာကန်ဒေသကကြောက်စိမ့်တူဖော်တဲ့ဒေသမှာစနေနေ့မွန်းလွဲ2နာရီကျော်ကမြေပြိုတဲ့အတွက်ရေမစေးကြောက်ရှာဖွေသူ15ဦးထက်မနည်းသေဆုံးပြီးနောက်ထပ်45ဦးထက်မနည်းဒဏ်ရာသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတူကပြောပါရယ်။လုံခင်းဒေသမှာဖြစ်သွားတဲ့အဲ့ဒီမြေပြိုမှုကနေတည်ဆုံးသူတွေကိုမြေစာပုံအောက်ကနေချဖို့တွေ့ရှိပြီးဒဏ်ရာရသူတွေကိုအနီးကစေယုံတို့ကိုပို့လိုက်ပြီးတဲ့နောက်ညနေ9နာရီခွဲလောက်မှာတည်ဆုံးဒဏ်ရာသူချဖို့ရေးလုပ်ငန်းကိုရန်နာလိုက်ပြီးဒီကနေ့မှပြန်ဆမယ်လို့ဖားကန်မြို့နယ်အုပ်ချုပ်ရေးမှူးဦးကျော်စွာအောင်ကပြောတာကို Riders သတင်းတပုတ်မှဖော်ပြထားပါတယ်။2018ခုနှစ်ကမ္ဘာပလိုင်ဘောလုံးပြိုင်ပွဲဘောလုံးပွဲကိုဒီကနေ့ညမြန်မာစံတော်ချိန်9နာရီခွဲမှာမော်စကိုမြို့တော်ကလူစနစ်ကီအကစားကွင်းမှာခရိုအေးရှားနဲ့ပြင်သစ်တို့ဘောလုံးပွဲရှင်ပြိုင်ကစားကြမှာဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းကြီးညွတ်ကိုကိုကျော်ကျော်သိန်းပြောပြသွားတာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်9ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ဇီနပ်အဗ်ဒယ်ရာမန်ဖြစ်ပါတယ်ဒီကနေ့မနက်6နာရီနေ့9နာရီထုတ်လွှင့်ခဲ့တဲ့ VOA အစီအစဉ်လေးကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလတ်190တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါသွားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတာယာတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.